Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာတော်တော်ရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့မနက်ခင်ဗျာစီစဉ်တွေကိုအမေရိကန်တရားစုမြို့ဝါရှင်တန်ဒီစီကနေညမာစံတို့ချိန်မနက်6:00နာရီခွန်နိုင်ထိလိုင်းဒိုမီတာ3048တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်ကျွန်မဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ဗျာတော်တော်ရှင်များရှင်ဂျာမနီနိုင်ငံမြို့နှစ်မြို့မှာကျင်းပနေတဲ့လူမျိုးဆိုင်ရာညီလာခံကိုတက်နေတဲ့အမေရိကန်သုတမရမိုက်ဖန့်စ်ကအီရန်နဲ့ဗင်နီဇွဲလားနိုင်ငံဖက်ကရပ်တည်နေကြတဲ့ဥရောပမဟာမိတ်နိုင်ငံတွေကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်။တခိုင်ပဋိပက္ခအပေါ်ပထမအဆင့်အနေနဲ့စုံစမ်းတော့မယ့်အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်တော့မှာပါ။ဗင်နီဇွဲလားကိုပေးပို့ထားတဲ့လူမှုအကူအညီတွေကိုနိုင်ငံတွေဝင်ခွင့်မရသေးပေမဲ့အကူအညီတွေထပ်ပြီးတင်ဆောင်ထားတဲ့အမေရိကန်စစ်လေယာဉ်နဲ့ဗင်နီဇွဲလားနေဆက်ကိုရောက်ရှိသွားပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညာဝင်းအောင်နဲ့ကျွန်မနှောင်းလာလို့ပြောပြမှာပါ။
ဟုတ်ကဲ့ပါရှင်ဖိလစ်ပိုင်သတင်းတော်မာရီယာရာဆာပေါ်ဆွဲဆိုထားတဲ့ပြည်မှုအားလုံးကိုရုတ်သိမ်းပေးဖို့ UNHCR ကတောင်းဆိုထားတဲ့ပတ်သက်ပြီးတော့
It makes online libel a crime punishable for up to 12 years in jail so it's a pretty draconian sentence
UNHCR ရဲ့ပြောရေးဆိုခွင့်ရှိသူ Rupert Colville ကခုလိုပြောတာကိုမကြခင်မှာပြည်စုံနာဆင်ပြဖို့ရှိပါတယ်။ဒါပြင်ထိုင်းနိုင်ငံမှာမြန်မာအယောက်နဲ့ဖမ်းဆီးမိတဲ့သတင်းစရတွေကိုလည်းဒီညနေပိုင်းမှာဒီမနေ့ပိုင်းမှာနာဆင်ပြဖို့ရှိပါတယ်။ဒါပြင်တိုင်းပြည်လိုင်းစီရင်ကိုလည်းနာဆင်ပြမှာပါ။အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုညဝင်းအောင်တို့ကကြေညာပေးပါလိမ့်မယ်ရှင
်။ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့လူမျိုးရေးဆိုင်ရာညီလာခံကိုတက်ရောက်မိန့်ခွန်းပြောကြားခဲ့တဲ့အမေရိကန်သုတမရမိုက်ပန့်စ်ကအီရန်နဲ့ဗင်နီဇွဲလားနိုင်ငံဖက်ကရပ်တည်နေကြတဲ့ဥရောပမဟာမိတ်နိုင်ငံတွေကိုစနစ်နေ့ကပြင်းထန်စွာဝေဖန်ပြောဆိုသွားပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့အဲ့ဒီအာဏာရှင်အစိုးရတွေပေါ်အမေရိကန်ဖက်ကချမှတ်ထားတဲ့အရေးယူတန်းခါပိတ်ဆို့မှုတွေကိုဥရောပမဟာမိတ်နိုင်ငံတွေဖက်ကရှော့တွက်နေတာတွေရပ်ပစ်ဖို့လိုပြီးလို့သုတမရပန့်စ်ကပြောဆိုသွားပါတယ်။အီရန်နဲ့ပြုလုပ်ထားတဲ့နျူကလ িয়ার သဘောတူညီမှုကနေနှုတ်ထွက်ဖို့အချိန်တန်ပြီလို့လည်းတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုသုတမရပန့်စ်ကပြောဆိုသွားတာပါ။ဗင်နီဇွဲလားအတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကိုလည်းအတိမတ်ပြုကြဖို့တိုက်တွန်းတော်ပါတယ်။ဥရောပနိုင်ငံ20ကျော်ကဟွမ်ဂွိုက်ဒိုကိုအတိမတ်ပြုလက်ခံထားကြပေမဲ့လည်းဥရောပသမ္မဂ EU ကတော့ဂွိုက်ဒိုကိုသမ္မတသူအဖြစ်အဝါလက်ခံမထားပါဘူး။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးကျဆင်းပြီးတော့ငွေကြေးဖောင်းပွမှုတွေအကြီးအကျယ်ဖြစ်နေတဲ့အချိန်မှာပဲမနစ်ကသမ္မတရွေးကောက်ပွဲကျင်းပခဲ့တာပါ။အဲ့ဒီရွေးကောက်ပွဲမှာသမ္မတနီကိုလတ်စ်မာဒူရိုကမဲမတမာမှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေကြီးကျယ်ပြင်းပြထွက်ပေါ်နေတာဖြစ်ပါတယ်။ဒါအပြင်မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးမဟာမိတ်တွေရဲ့စီးရေးပူးပေါင်းဆောင်ရွက်မှုအတွက်ငွေတွေပို့ပြီးတော့ထည့်ဝင်ဖို့လဲသုတမရပန့်စ်ကထပ်ပြီးတော့တောင်းဆိုသွားပါတယ်။ဂျာမနီနဲ့ရုရှားတို့ကြားချိတ်ဆက်ထားတဲ့ Nord Stream 2တောင်ငွေပိုက်လိုင်းတည်ဆောင်တဲ့ကိစ္စကိုလည်းတတိပေးခဲ့တယ်လို့ကမ္ဘာအရှိတစ်ချမ်းကတိုင်းပြည်တွေကိုမဟာမိတ်နိုင်ငံတွေဘက်ကပို့ပြီးတော့အားကိုးနေမယ်ဆိုရင်အနောက်နိုင်ငံတွေကိုအမေရိကန်ဘက်ကကာကွယ်ပေးမယ်လို့အတက်မပြောနိုင်ဘူးလို့လဲသုတမရပန့်စ်ကပြောဆိုသွားပါတယ်။
ဗင်နီဇွဲလားသမ္မတမာဒူရိုကတားမြစ်ပိတ်ပင်နေတဲ့ကြားကပဲဗင်နီဇွဲလားပြည်သူတွေလိုအပ်နေတဲ့အရေးပေါ်အကူအညီတွေပေးအပ်နိုင်ဖို့ကူညီကယ်ဆယ်ရေးရိက္ခာတွေတင်ဆောင်ထားတဲ့အမေရိကန်လေတပ်လေယာဉ်တွေဟာဗင်နီဇွဲလားနယ်စပ်နာကကိုလံဘီယာနိုင်ငံရဲ့မြို့တစ်မြို့ကိုဆက်ရောက်သွားပြီဖြစ်ပါတယ် C-17 အမျိုးအစားဘိုးအင်းကုန်တင်လေယာဉ်၃စီးနှင့်ကပထမတစ်စီးဟာအမေရိကန်ဖလော်ရီဒါလေတပ်အခြေစိုက်စခန်းကနေစနေနေ့မှာထွက်ခွာသွားပြီးကိုလံဘီယာနိုင်ငံကူကူတာမြို့ကိုဆက်ရောက်သွားတာပါအဲ့ဒီမျိုးမှာအကူအညီပေးရပစ္စည်းတွေဖြန့်ဝေနိုင်မဲ့ဆုံရတစ်ခုဖြစ်ပါတယ်။ကူညီကယ်ဆယ်ရေးရိက္ခာတွေကိုတော့အမေရိကန်အစိုးရကသမ္မတအဖြစ်အသိမှတ်ပြုထားတဲ့ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံသူတွေကတဆင့်ဖြန့်ဝေသွားမယ်လို့ယူဆရပါတယ်။အစိုးရပိုင်းတို့ကအမေရိကန်ကပေးမဲ့အကူအညီပစ္စည်းတွေကိုလေကြောင်းလိုင်းကတဆင့်ပို့ဖို့ရှိပေမဲ့သမ္မတမာဒူရိုကတော့ဒီအကူအညီတွေဟာမလိုအပ်သလိုတရားမဝင်လှုပ်ဆောင်ချက်အဖြစ်သတ်မှတ်ပြီးအကူအညီတွေကိုတားမြစ်ပိတ်ပင်ထားတာပါ။
အမေရိကန်ပြည်ထောင်စု Illinois ပြည်နယ် Aurora မြို့ကဆက်ရုံလုပ်ငန်းခွင်တစ်ခုမှာတောက်ကြာနေကတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်အလုတ်သမား၅ဦးသေဆုံးခဲ့ပြီးရဲအယားရှိ၅ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့တာပါ။တနတ်သမားကတော့အခင်ဖြစ်တဲ့နေရာမှာပဲရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်မှုမှဖြစ်ခင်မှာပဲအသက်45နှစ်အရွယ် Gary Martin ကို Henry Pratt Company ကနေအလုတ်ကထုတ်ပယ်ခဲ့တယ်လို့ Aurora မြို့ရဲချုပ် Christian Zeeman ကပြောပါတယ်။ Henry Pratt Company ဟာ Chicago မြို့အနောက်ဘက်မိုင်40အကွာလောက်မှာရှိတာပါ။ ဒီနေ့ရနိုင်ငံရရသွားတဲ့နောက်ထပ်အလုပ်သမားတဦးကိုရောဆေးအောင်ပို့လိုက်ရတယ်လို့ရဲချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့စောက်အောင်ထဲဝင်ရှာတဲ့အချိန်မှာပဲ၆ရက်မြောက်ရဲရရှိသူဦးလေးတန်းအားရသွားပါတယ်ပြစ်ခတ်မှုဖြစ်ရတဲ့ကြောင်တရင်ရတာနဲ့၄မိနစ်အတွင်းအခင်းဖြစ်ရာနေရာကိုရဲတပ်ဖွဲ့တွေရောက်ရှိသွားတာပါစတူရန်ပေ၂တောင်း၉တောင်
ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစီအစဉ်ကတော့ဒီနေ့ဒီဇွန်လတမရမာဒူရိုကတားမြစ်ပိတ်ပင်နေတဲ့ဂျာကာပဲပင်နီဇွန်လာပြည်သူအသက်88နှစ်အရွယ်တီယိုဒရိုမက်ကရစ်ကိုရိုမန်ကက်သလစ်ယဟန်အမတ်ဖြစ်သူအသက်87နှစ်အရွယ် မကရစ်ကိုခရစ်ယာန်ဘုန်းတော်ကြီးအဖြစ်ကနေပြန်ယူသိမ်းလိုက်ပြီဖြစ်ကြောင်းအီတလီနိုင်ငံဗာတီကန်နန်းတော်ကစနေနေ့မှာကြေညာပါတယ်။ဒါဟာကက်သလစ်သာသနာပြုလောကမှာအဆင့်အမြင့်ဆုံးကာဒီနယ်ယဟန်အမတ်အထိရောက်ခဲ့ပြီးသူတူဦးကိုပထမဆုံးအပြည့်အတင်းအကျပ်နှုတ်ထွက်ခံခဲ့တာလည်းဖြစ်ပါတယ်။မက်ကရစ်ဟာတချိန်ကဝါရှင်တန်ဒီစီရဲ့ဂန်းရုပ်ဆရာတော်တစ်ပါးဖြစ်ပြီးဩဇာညောင်းသူလ Macarico, Yahambuaga, Tupe, Lajong, Ginja, Tripolara, Pibari, together Macaric, Apo, Susuejaha, Lungere, Nibong, Azega, Piabo, Chicken Taraba. Ayudema, there's a chong near you, Yaujali Diago, Lame by Soga, Mule, Pau and Bari, Macaricaro, Ari Kisago, to Mamami Ulu, Ninsu Tavari.
American Demon Pet Yamavada season ago, Minette Townizani Kononaiti. I don't meet at Dongs and Kilohats Godonga. I don't meet at Lazy Kilohats Connish Hitonia. I don't meet at Lazy Shit Kilohats Chowting Adonia. Today and I were my line and Midia Diakuze Kilohats Dinga Kongarogani Tolan Binavarese.
Pure in Yamavai season go select Tolan Nevare. Jakin Padipaka Bob Badamas in a Songzan Sisime, a PB Sanya Shazwa Koyo, ICC Fuego, Luate Kuni Ripiwa Piato Melo, Bangladesh Winicho, Sheikh Hasinaga, Takjaniga Gribe, Pioja Kerelo, the Daily Star dot net Mapopia Tavare, ICC Fuela Melama, Bangladesh Nangangulayapo Season Tarelo, Nangan Chayetana Dreamwo, Met Shadi Hu Hakit Gapiovare, ICC Shinicho, Fatu Bansurane, Winicho, Sheikh Hasinaro, Dresson, Sunekere Kisane Patepi, Jimbare, the Dinsa Shinabwe. အရီလိုပြောဆိုသွားတာပါရိုဟင်ဂျာအရေးကိုICCရဲ့တရားစီရင်ရေးအောက်ကိုထည့်သွင်းထားပြီးဖြစ်တယ်လို့ပြည်မှုကျူးလွန်ထားသူတွေကိုစစ်ဆေးစီရင်နိုင်ဖို့တရားရုံးတစ်ခုကိုလည်းစီစဉ်ထားပြီးလို့ရှင်းနေချုပ်ပန်းစူဒါကပြောပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့အမှုတည်ဆောက်နိုင်ရတဲ့ပနမစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကို ICC ဖွဲ့တော်ရောက်ကြမှာဖြစ်တယ်လို့လည်းဘန်ဆူဒါကပြောကြားအဲ့ဒီသတင်းမှာဖော်ပြထားပါတယ်။နှစ်ထောင်ဆယ်ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုအာအက်စီစီရဲ့ဝင်ရောက်ဆွဲဖက်မှုကိုလက်ခံမှာမဟုတ်ပေမဲ့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်ခိုင်လုံတဲ့တပ်တွေအထောက်အထားရှိမယ်ဆိုရင်တာဝန်ခံမှုရှိစေဖို့အတွ
ကျွန်တော်တို့ဒုစုကစနေနေ့မှာဝင်ရောက်တိုက်ခိုက်ရာကအီဂျစ်အစိုးရတပ်ဖွဲ့ဝင်15ဦးတေဆုံးဒါမှမဟုတ်ဒဏ်ရာရသွားတယ်လို့အီဂျစ်စစ်တပ်ပြောခွင့်ရသူကဆိုပါတယ်စနေနေ့တိုက်ပွဲအတွင်းစစ်သွေးကြသူ9ဦးတေဆုံးပြီးအီဂျစ်စစ်တပ်ဘက်ကတော့ရရှိတအုပ်နဲ့ကြံတပ်ဖွဲ့ဝင်14ဦးဟာတေဆုံးဒါမှမဟုတ်ဒဏ်ရာရရှိတာလို့စစ်တပ်ပြောခွင့်ရသူကဆိုတာပါဒီတိုက်ခိုက်မှုဟ Federal LCC ကတော့ဒီတိုက်ခိုက်မှုဟာအကြမ်းဖက်သမားတွေကအီဂျစ်လူအဖွဲ့အစည်းကိုဖျက်ဆီးဖို့လုပ်တာဖြစ်တယ်လို့ဖွံ့ဖြိုးလာနေတဲ့အီဂျစ်စီးပွားရေးကိုနှောက်ယှက်လိုတဲ့သဘောဖြစ်တယ်လို့ဆိုပါတယ်အကြမ်းဖက်ဝါဒဆွဲအုပ်စုတွေကိုနှိမ်နင်းရမှာပူးပေါင်းပါဝင်ကြဖို့ယူနီမျိုးညီလာခံမှာအီဂျစ်သမား LCC ကကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်
ပါကစ္စတန်နိုင်ငံကနိုင်ငံခြားငွေကြေးအရန်ငွေတွေတစစနေပါလာတဲ့ကိစ္စကိုအထောက်အကူပြုတဲ့အနေနဲ့ရောလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေအတွက်ပါအထောက်အကူဖြစ်စေဖို့အတွက်ပါကစ္စတန်အစိုးရတိတ်ကိုဒေါ်လာ 3.5 ဘီလီယံငွေချေးပေးမယ်လို့တရုတ်နိုင်ငံကကတိပြုလိုက်ပါတယ်ပါကစ္စတန်အစိုးရဘဏ် SBB ကိုတရုတ်နိုင်ငံဘက်ကဒေါ်လာ 2.5 ဘီလီယံမှကြာခင်လွှဲပြောင်းပေးတော့မှာပါ ဒီပမာဏကိုထည့်ပေါင်းလိုက်ရင်တော့ဒီဗနာရေးနဲ့အတွင်းတရုတ်နိုင်ငံကိုပါကစ္စတန်ဘက်ကတင်နေတဲ့အကြွေးမြေစုစုပေါင်းဒေါ်လာ 4.5 ဘီလီယံအထိရှိမှဖြစ်တယ်လို့တာဝန်ရှိသူတွေနဲ့တန်တမာအတိုင်းဝိုင်းကအတည်ပြုပါတယ်။ဒါအပြင်ပါကစ္စတန်ရဲ့ပညာရေး၊ကျန်းမာရေးနဲ့အသက်မွေးမှုတင်နန်းတောက်သုံးရည်နဲ့စီးရဲမွေးတည်မှုပပျောက်ရေးဆိုင်ရာတုံးနှစ်တာအစီအစဉ်တွေအတွက်ဒေါ်လာ 10 ဘီလီယံကူညီမယ်လို့လည်းတရုတ်ဆိုရကကတိပြုထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်တို့ကတိပေးထားတဲ့အတိုင်းပါကစ္စတန်ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်တရုတ်ပညာရှင်တွေဒီလနောက်ပိုင်းမှာမြို့တော်အစ္စလာမဘတ်ကိုလာရောက်ဖို့ရှိတယ်လို့လည်းပါကစ္စတန်စီမံကိန်းနဲ့ဖွံ့ဖြိုးရေးဝန်ကြီးမက်ဒမ်ကူဆိုဘတ်စတာကပြောပါတယ်
။သမ္မတဒိုနယ်ထရမ့်နဲ့ပြုလုပ်မဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံဟာဖေဖော်ဝါရီ25ရက်နေ့မှာဗီယက်နမ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။သူတို့နူဦးဟာဗီယက်နမ်မြို့တော်ဟနွိုင်းမှာဖေဖော်ဝါရီ29-28နှစ်ရက်ကြာတွေ့ကြမှာပါ။ခင်ဂျုံဦးဟာဗီယက်နမ်ကိုသူရောက်တဲ့နေ့မှာပဲဗီယက်နမ်ခေါင်းဆောင်နဲ့တွေ့ဆုံမှုရှိတယ်လို့အမည်မဖော်လိုတဲ့ထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်။ဗီယက်နမ်သမ္မတကရောဗီယက်နမ်ကွန်မြူနတီပါတီအထွေထွေအတွင်းရေးမှူးကပါခင်ဂျုံဦးနဲ့တွေ့ဆုံဖို့ရှိပါတယ်ခင်ဗျာ
။နောက်တဲ့ကုညဝေဟောင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးချင်ပါသေးတယ်။အခုရင်ဆုံးတော့ဖိလစ်ပိုင်သတင်းတောက်ကိုဆွေးဆူထားတဲ့ပြည်မှုတွေကိုရုပ်သိမ်းပေးဖို့ UNHCR ကတောင်းဆိုထားတဲ့သတင်းကိုတင်ဆက်ပေးချင်ပါသေးတယ်။ဖိလစ်ပိုင်သတင်းတောက်မာရီယာဇာစာအပေါ်ဆွေးဆူထားတဲ့ပြည်မှုအားလုံးကိုရုပ်သိမ်းပေးဖို့ဖိလစ်ပိုင်တရားရေးဌာနကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကတောင်းဆိုလိုက်ပါတယ်။အဲဒီလိုရဟာဖိလစ်ပိုင်နိုင်ငံတွင်းကလွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်ချင်းချောက်ရရောက်တဲ့လွတ်ရဖြစ်တဲ့ဆိုပြလဲပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့ကနေလီဇာရှလိုင်းသတင်းပေးပို့ထားတာကိုနားလည်ငါပြပြပေးပါလိမ့်မယ်
။ဖိလစ်ပိုင်နိုင်ငံကလွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ရပ်လာကိုတည်ထောင်သူလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့မာရီယာရီဆာကိုဒီသတင်းမှာအစောပိုင်းမှာပဲအတရေဖျက်မှုဆွဲချင်တဲ့ဖိလစ်ပိုင်တာဝန်ရှိသူတွေကဖမ်းဆီးခဲ့ပေမဲ့အမခံနဲ့ပြန်လွတ်ပေးထားပါတယ်။အခုလိုအဖမ်းခံရတာမာရီယာရီဆာအတွက်ပထမဆုံးအကြိမ်တော့မဟုတ်ပါဘူး။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့မော်ဒါရီတွေအပေါ်မှကြာခဏဝေဖန်လေးရှိတဲ့ရီဆာကိုအခွန်ရှောင်းတဲ့လောက်ရက်လိုဥပဒေချိုးဖောက်မှုတွေနဲ့အကြိမ်ကြိမ်ဆွဲချက်တင်ခဲ့တာပါ။ဒါဟာလွတ်လပ်တဲ့ရပ်ပလာသတင်းဌာနရဲ့အတန်ကိုလူတွေမကြားရအောင်ဟန်တာဖို့ကြိုးပမ်းတဲ့အနေနဲ့ရီဆာကိုဖမ်းဆီးတရားစွဲဆိုတာဖြစ်တယ်လို့ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူရူပတ်ကိုဗစ်ကပြောဆိုပါတယ်။ဖိလစ်ပိုင်မှာ2019ကပြဋ္ဌာန်းလိုက်တဲ့ဆိုက်ဘာရာဇဝတ်မှုကာကွယ်တားဆီးရေးအဥပဒေအရရီဆာကိုအတရေဖျက်မှုနဲ့ဆွဲချက်တင်ထားတာဖြစ်တယ်လို့သူက VOA ကိုပြောပါတယ
်။ It makes online libel a crime punishable for up to 12 years in jail, so it's a pretty draconian.
ဒီဥပဒေအရဆိုရင် online မှာအတရေဖျက်တဲ့စာတွေတင်တဲ့သူကိုထောင်ဒဏ်12နှစ်ထိပြစ်ဒဏ်ပေးနိုင်ပါတယ်။ဒါအတော့ကိုပြင်းထန်တဲ့ပြစ်ဒဏ်ပါ။အတရေဖျက်မှုဆိုင်ရာဥပဒေဟာရာဇဝတ်မှုဆွဲချက်သက်ကိုဥတီမသွားသင့်ဘူးလို့နိုင်ငံတကာကလူအခွင့်အရေးဆိုင်ရာကျွမ်းကျင်သူတွေကမြင်ပါတယ်။ဒီဖြစ်ရကတော့သတင်းတောက်တွေကိုချိန်ချောက်ဖို့အတန်တိတ်သွားအောင်လုပ်ဖို့ဒီဥပဒေကိုအသုံးပြုလာတာပါ
။ဖရီဆာရဲ့အမှုဟာအခြားသတင်းထောက်တွေပေါ်လဲတရားမှုရှိမဲ့ပုံပေါ်တယ်လို့ကိုဗစ်ကပြောပါတယ်။ပြည်ထနာဖြစ်လာမှာကိုဆိုရင်ပြီးသတင်းသမားတွေဖက်ကသူတို့သတင်းတွေကိုကိုပါရာကိုတီးဖြတ်တာမျိုးတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်။ဒီလှုပ်ရရဲ့အကျိုးဆက်အဖြစ်ပြည်သူလူထုအနေနဲ့သတင်းကောင်းတွေမဖတ်ရတော့တာမျိုးဖြစ်လာနိုင်တယ်လို့လည်းကိုဗစ်ကပြောပါတယ်။ဖရီဆာနဲ့ဖိလစ်ပိုင်ကတခြားသတင်းမီဒီယာတွေအပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုတီချာလွတ်လပ်စွာအသေးစိတ်စစ်ဆေးပေးဖို့လဲကုလသမဂ္ဂဘက်ကတောင်းဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့တရားရေးဌာနကလည်းသူတို့ရဲ့တီချာလွတ်လပ်တဲ့ရည်တည်မှုကိုကာကွယ်ဆောင်ရှောက်တဲ့အနေနဲ့နိုင်ငံရေးအရာဆွဲချက်တင်လာတဲ့အခုလိုထင်ရှားလာတဲ့အမှုမျိုးတွေကိုပယ်ချဖို့တိုက်တွန်းလိုက်ပါတယ်။ဒီဆွဲချက်တွေဟာနိုင်ငံတကာကအခြေခံလူအခွင့်အရေးရပိုင်ခွင့်နဲ့လည်းကန့်ညင်းမှုမရှိဘူးလို့ပြောပါတယ်။ဒါရမကသတင်းထောက်တွေကိုလည်းဘာမှအစိုးရစရာမလိုပဲနောက်ကျောလုံးလုံးနဲ့သတင်းရေးသားတင်ဆက်နိုင်မဲ့အခွင့်အရေးတွေကိုပါဖျက်ဆီးလိုက်ရရောက်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်ရှင
်။နောက်လုံးတင်ဆက်ပေးထားတာဖြစ်ပါတယ်။ခုထက်မှာတော့ထိုင်းနိုင်ငံမှာမြန်မာအယောက်200ကျော်ဖမ်းမိတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံကရာဆွဲမှုနဲ့ပတ်သက်တဲ့သူတွေကိုဖမ်းဆီးတဲ့စစ်စင်ရေးတွေအတွက်မှာဖေဖော်ဝါရီ1ရက်နေ့ကနေ15ရက်အထိသတင်းနှစ်ပတ်အတွင်းမှာကိုပဲနိုင်ငံသားအယောက်900ကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီမှာမြန်မာနိုင်ငံသားအယောက်200ကျော်လည်းပါဝင်ပါတယ်။ပြည်စုံကတော့ထိုင်းချီဆိုင်ဖျူရီမြန်မာပိုင်းသတင်းတော့မင်းပါကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့နဲ့တခြားမြို့နယ်တွေမှာထိုင်းနိုင်ငံသားတွေအပါအဝင်နိုင်ငံသားလူ900ကျော်ကိုဖမ်းဆီးခဲ့တာပါ။နိုင်ငံသားအိတ်စရေးစကင်ဖတ်ရှာဖွေစစ်စင်ရေးဆိုပြီးအမိပေးထားတဲ့ဒီမှုအတွင်းမှာတရားမဝင်နေထိုင်နေသူတွေ၊ဗီဇာကျော်လွန်နေသူတွေ၊မှုကင်းနေတဲ့ပတ်သက်နေသူတွေထဲမှာ
မြန်မာနိုင်ငံသားတွေအများဆုံးဖတ်မိခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်သူအတိအကျတော့ဟိုပါဒီကစားမှုနဲ့ပတ်သက်ပြီးတော့ဒီဆန်းငယ်ငယ်မှာတရားမဝင်ကံတွေပြီးတော့အဲလိုကစားမှုနဲ့ဆက်နေတဲ့အဲလိုလုပ်နေရတာဟာပေါ့လေအဲ့ဒါတွေကိုလိုက်တာ လည်းရှိတာဒီအရာတွေသူတို့လိုက်တာလေ
။
အဲဒါလည်းဒီမှာအလုပ်မိရပဲ
။15ရက်အတွင်းဖမ်းဆီးခံရတဲ့လူ900ကျော်ထဲမှာတရားမဝင်နေထိုင်နေသူတွေနဲ့မှုကင်းနဲ့ဆက်နွယ်နေတဲ့အုပ်စုဆိုပြီးအုပ်စုနှစ်စုဖွဲ့ခဲ့တယ်ဆိုပြီးထိုင်းလူမှုကြီးကြပ်ရေးဌာနကထုတ်ပြန်ပါတယ်။တရားမဝင်နေထိုင်နေတဲ့နိုင်ငံသားသား288ဦးကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား143ဦးပါဝင်ခဲ့ပြီးတခြားရာဇဝတ်မှုတွေအပါအဝင်မှုကင်းမျိုးစုံနဲ့ဖမ်းဆီးခံရတဲ့လူ220ဦးထဲမှာတော့ထိုင်းနိုင်ငံသား88ဦးနဲ့မြန်မာ89ဦးပါဝင်နေတယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်
။မင်းမသတင်းပေးပို့ထားတာဖြစ်ပါတယ်။ viewer ကလည်းတင်းငွေနဲ့မနေ့ခင်သတင်းတွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်ရှင်။ခုတစ်ခါမှာတော့ဥုံခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးစီမှာ2018ကမ္ဘာစေနာရှင်စီးရင်မှာအင်ဒိုနီးရှားကပထမရထားပါတယ်။ဒါပေမဲ့ဘေးကင်းလှူဒါန်းမှုကိုကြည့်ရင်မြန်မာကပထမအင်ဒိုနီးရှားကဒုတိယဖြစ်နေပါတယ်။ဘေးကင်းလှူဒါန်းမှုမှာမြန်မာကအမြင့်တဲ့ပထမရနေပြီးတော့တခြားဗုဒ္ဓဘာသာနိုင်ငံတွေကမြန်မာအနာတော်မကန့်နိုင်ပဲဖြစ်နေတဲ့အကြောင်းဥုံခင်ကသုံးသပ်ပြီးတော့ကိုညောင်ဝမ်အောင်နဲ့တူတင်ဆက်ပေးထားပါတယ်ရှင်။
ကိုမသိတဲ့လူသိန်းကိုအခုကြီးပေးမှုငွေချေးပေးကမ်းမှုအဖွဲတစ်ခုကိုလိုအားထောက်ပံ့မှုစတဲ့အချက်၃ချက်ကိုကြည့်ပြီးရရောဆုံးနဲ့စေတနာအစီအစဉ်တိုင်းပြည်စည်းရင်းကိုဗြိတိန်အခြေစိုက် CAF Charities Aid Foundation ကစုဆောင်းပြီးထုတ်ပြန်လာတာနှစ်အနည်းငယ်ရှိသွားပါပြီ2018မှာအင်ဒိုနီးရှားနိုင်ငံကပထမရသွားပါတယ်မြန်မာက၄နှစ်ဆက်တိုက်ပထမနေရာကရရှိခဲ့ပြီး2018စည်းရင်းမှာအဆင့်၉အထိကျင်းသွားပါတယ်2019ကနိုင်ငံပေါင်း140ကျော်မှာစစ်တမ်းကောက်ယူပြီးကမ္ဘာအလူရှင်စည်းရင်းကို2018မှာထုတ်ပြန်ကြေညာတာဖြစ်ပါတယ်2014စည်းရင်းမှာပထမနေရာကိုမြန်မာနဲ့အမေရိကန်ကရယူပါတယ်ရေရောဆုံးနဲ့စည်းစနာအစီအစုံနိုင်ငံ20ကို2013က2019အထိ9နှစ်ကာလစစ်တမ်းကောက်တဲ့အခါမှာမြန်မာကပထမအမေရိကန်ကဒုတိယနယူးဇီလန်ကတတိယဩစတြေးလျကဇရုတ်တာအိုင်လန်ကပြစ်စမကနေဒါသတ္တမအင်ဒိုနီးရှားသတ္တမဗြိတိန်ကအထမအဆင့်မှာရှိပါတယ်ပြည်ရင်းငါကအဆင့်30မလေးရှားက17စင်ကာပူကအဆင့်18မှာရောက်နေပါတယ်ဒီထဲမှာပစ္စိဖိတ်ဒေသက9နိုင်ငံဥရောပက9နိုင်ငံအာဖရိက4နိုင်ငံနဲ့အာရဗ်9နိုင်ငံပါဝင်ပါတယ
်ကူညီမှုပေးကမ်းမှုနဲ့လှူအားထောက်ပံ့မှုမှာအများဆုံးအမှတ်တရစီပေးထားပြီးရာဂိုင်းနှုံးဘယ်လောက်ရသလဲဆိုတာကိုစည်ရင်းလုပ်ကြတာပါပေးကန်းလှူဒန်းတဲ့နေရာမှာမြန်မာဟာ90ရာဂိုင်းနှုံးကျော်အမြဲတမ်းရနေတာမို့ရေရောဆုံးလည်းဖြစ်နေပါတယ်ဒါပေမဲ့လူစိမ်းကိုကူညီမှုနဲ့လှူအားထောက်ပံ့မှုမှာမြန်မာက90ရာဂိုင်းနှုံးကျော်ရခဲ့ရတာက2018စည်ရင်းမှာတော့ကူညီမှုမှာ40ရာဂိုင်းနှုံးလှူအားပေးမှုမှာ30ရာဂိုင်းနှုံးအထိကျဆင်းသွားပါတယ်ပေးကမ်းလှူဒန်းမှုမှာမြန်မာကနံပါတ်1ဖြစ်နေတာထေရဝါဒီဗုဒ္ဓဘာသာဘုန်းကြီး9သိန်းကိုလှူဒန်းနေလို့ဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ပေးကမ်းမှုမှာအင်ဒိုနီးရှားကဒုတိယဩစတြေးလျကတတိယဗြိတိန်ကစတုတ္ထဖြစ်ပြီးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပူပြီးချမ်းသာတဲ့ထိုင်းနိုင်ငံဟာအဆင့်22မှာရှိနေတာကိုသတိပြုသင့်ပါတယ
်စင်ကာပူဟာဝင်ငွေကောင်းပေမဲ့ကူညီပေးကမ်းလှူဒန်းရမှာအားနည်းတာကြောင့်လွန်ခဲ့တဲ့9နှစ်တာကမ္ဘာအလူရှင်စည်းရင်းမှာအဆင့်64သာရှိပါတယ်။ဒါပေမဲ့လူသိန်းကိုကူညီမှုနဲ့လူအားပေးထောက်ပံ့မှုတွေတိုးပါလာတဲ့အတွက်2018စည်းရင်းမှာအဆင့်9အထိတက်သွားပါတယ်။ပေးကမ်းလူရရာမှာစင်ကာပူဟာ90ရာခိုင်နှုန်းလောက်သာအမှတ်ရပါတယ်။ထိပ်တန်းစေတနာရှင်နိုင်ငံ20စည်းရင်းမှာစင်းရတဲ့နိုင်ငံ9နိုင်ငံပါဝင်ပြီးဂျပန်နဲ့ဆော်ဒီအရေဗျားလိုချမ်းသာတဲ့နိုင်ငံကြီးတွေမပါဝင်တာလေသတိထားတဲ့အချက်တစ်ခုဖြစ်ပါတယ်။ပေးကမ်းလှူဒန်းဆုံးနိုင်ငံ10နိုင်ငံစီးရင်မှာမြန်မာနဲ့အင်ဒိုနီးရှားသာအာရှနိုင်ငံဖြစ်ပြီးကျန်းနိုင်ငံတွေဟာဩစတြေးလျ၊နယူးဇီလန်နဲ့ဥရောပနိုင်ငံတွေဖြစ်ပြီးလူသားချင်းစာနာရေးလူမှုရေးအကူအညီတွေပေးတာများပါတယ်
။ ကဘာလူရှင်စည်ရင်ကိုနှစ်စဉ်ထုတ်ပြန်လာတာ၉ကြိမ်ရှိပါပြီအဲ့ဒီထဲမှာမြန်မာကလေးကြိမ်ပထမရခဲ့ပြီးအင်ဒိုနီးရှားဟာပထမဦးဆုံးအကြိမ်အဖြစ်ပထမရရှိသွားတာဖြစ်ပါတယ်မြင်းကလေးနှုတ်မှုကြောင့်ဒုက္ခရောက်နေသူတွေကိုကူညီဆောက်ရှောက်သူနဲ့ပေးကမ်းလှူဒန်းသူဦးရေတိုးပွားလာတာမို့အလူရှင်ပထမအဆင့်ကိုရောက်သွားတာလို့ဆိုပါတယ်မြန်မာဟာပထမအဆင့်ကနေအဆင့်၉ကိုကျသွားပေမဲ့ ပေကန်လူတန်းရမှာ၈၈ရာခိုင်နှုန်းနဲ့အများဆုံးဖြစ်နေပါတယ်။ဗုဒ္ဓဘာသာနိုင်ငံမှုအလှူများတာလို့ဆိုပေမဲ့အခြားဗုဒ္ဓဘာသာဝင်တွေဖြစ်တဲ့ထိုင်းနိုင်ငံဟာပေးလူမှု၅၃ရာခိုင်နှုန်းနဲ့အဆင့်၂၂မှာရှိပြီးတိရီလင်္ကာဟာလူတန်းမှု၃၉ရာခိုင်နှုန်းနဲ့အဆင့်၃၆မှာရှိပါတယ်။လာအိုက၃၃ရာခိုင်နှုန်းနဲ့အဆင့်၄၉ကမ္ဘောဒီးယားက၃၀ရာခိုင်နှုန်းနဲ့အဆင့်၅၅ဖြစ်ပါ
ဒီမှာမြန်မာကရာဂိုင်တုံးအများဆုံးအစစ်တစ်မှာအမြဲရှိနေတာဟာစဉ်းစားစရာကောင်းပါတယ်။ဒီလိုဖြစ်ရတာဟာဘာသာရေးနဲ့မဆိုင်ဘဲလူမျိုးဓလိနဲ့သက်ဆိုင်တယ်လို့လည်းယူဆနိုင်ဖို့ရှိပါတယ်။ဘုန်းကြီးဦးရေ၅သိန်းကိုကျွေးဝေးထားတဲ့နိုင်ငံမှာဘုန်းကြီးဝေပြီးအသွင်ဝန်းကျင်ပြုလုပ်တွေလည်းအများကြီးရှိနိုင်ပါတယ်။လူအပေးထောက်ပံ့ရမှာမြန်မာဟာ35ရာခိုင်နှုန်းနဲ့အဆင့်27မှာရှိပါတယ်။လူသိန်းကိုကူညီတဲ့နေရာမှာတော့40ရာခိုင်နှုန်းနဲ့အဆင့်113မှာရှိပါတယ်။ကမ္ဘာအလူရှင်စီးရင်နောက်ဆုံးစီးရင်အထိပေးကမ်းလူတိုင်းနဲ့နေရာမှာမြန်မာကပထမရနေတုန်းဖြစ်ပါတယ်။မြန်မာကိုကူညီထောက်ပံ့ပြီးငွေချေးထုတ်ချေးနေတဲ့တရုတ်ပြည်ကတော့ပေးကမ်းလူတိုင်းမှုမှာ14ရာခိုင်နှုန်းနဲ့အဆင့်136ရောက်နေပါတယ်။ဂျပန်က80ရာခိုင်နှုန်းနဲ့အဆင့်69မှာရှိပြီ
ဒီလိုကိုကြီးထောက်ပံ့နေတဲ့နိုင်ငံကြီးတွေဟာမြန်မာလောက်ပေးကမ်းစုရမ်းကြတာမဟုတ်ပါဘူး။ဒါကြောင့်လေတရုတ်ပြည်ကဘုံကြီးတွေမြန်မာပြည်လာပြီးအလူခန်းနေတာဖြစ်ပုံရပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာပြည်တို့ဘက်ကတော့ဒါရှင်နားဆင်ကြတာဖြစ်ပါတယ်။
ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝန်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်းဝက်ဘ်ဆိုက်မှာပြန်ရှာနားထောင်နိုင်ပါတယ်။ဝက်ဘ်ဆိုက်လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းလဲဆိုရင်တော့ blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email
ပို့ပေးစေချင်ပါတယ်ရှင်။ဒီကနေ့တင်းကုန်နေတဲ့ခင်းစီတွေကိုဆက်ပြီးတော့ဒါရထုံးလင့်ပေးနေပါတယ်။ခုတစ်ခါမှာတော့အမေရိကန်သုံး EDM တင်ကန်းစာတွေကိုဒေါ်လာတန်ကတင်ဆက်ပေးပါလိမ့်မယ်ရှင်။
ဒီတွင်ပါ English American Sign Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
double down
ဖြစ်ပါတယ်။စာလုံးပေါင်းက double double ကနှစ်စာ down down ကအောက်ဖြစ်ပြီးစုစုခွင့်ရဲ့ဓာတ်ရိုက်ဒီဘက်ကတော့အောက်ကိုနှစ်စာချလိုက်တာဖြစ်ပါတယ် ဒီအတုံးက blackjack ဆိုတဲ့ကက်ဆီနို လောင်းကစားနီးကနေဆင်းသက်လာတာဖြစ်ပါတယ်။blackjack ဖက်ကစားနီးမှာဒိုင်ကဖဲနစ်ချဝေအပြီးဖဲသမားကကိုယ့်လက်ထဲရောက်နေတဲ့ဖဲတွေရဲ့အခြေအနေကောင်းနေရင်ဒိုင်ကနောက်ဆုံးတစ်ချက်မဝေမီဖဲသမားကသူပထမထိုးထားတဲ့လောင်းကြီးကိုနှစ်ဆတိုးလောင်းခွင့်ရှိတာဖြစ်ပါတယ်။တနည်းတော့ကိုယ့်လက်ထဲမှာရှိနေတဲ့ဖဲနစ်ချက်ကနိုင်ချေများတယ်ဆိုရင် ကိုကပူအတင့်ရဲလာပြီးလောင်းကျေးနှစ်ဆထိုးတဲ့သဘောမျိုးဖြစ်ပါတယ်။အီဒီယမ်စ်တွေတော့ဒီဘဲကတော့လူတူးအနေနဲ့အခြေအနေကောင်းလို့တခုခုနဲ့ပတ်သက်လို့အတင့်ရဲပြီးနှစ်ဆတိုးအားဆိုင်လှုပ်ဆောင်တာဒါမှမဟုတ်နှစ်ဆတိုးဖိအားပေးလှုပ်ဆောင်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအတုံးကိုသမ္မတဒေါ်နယ်ထရမ့်ဖေရီလ
The people need to double down on their call to amend the country's constitution.
လူဝီနီနဲ့နိုင်ငံရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်နှစ်ဆတိုးဖိအားပေးတောင်းဆိုတင်ကြတယ်လို့ဒေဗီရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The people need to double down on their call to amend the country's constitution.
ကုဆလေကျင်ပြပြီးမှာကတော့
to be cornered.
ဖြစ်ပါတယ်။စာလုံးပေါင်းက TO2BEB 2B ကဖြစ်စီတာ CORNERED cornered ကဒီနေရာမှာတောက်ပိတ်နေနေတာကိုဆိုလိုတာဖြစ်ပါတယ်။စုစုထူးရဲ့တိုက်ရိုက်ဒီဘေကတော့တောက်ပိတ်နေနေတဲ့နေရာကိုရောက်နေတာဖြစ်ပါတယ်။ idiom ဆိုတဲ့တော့ဒီဘေကလည်းသိမကွာလာပါဘူး။ကျမတို့မြန်မာမှာကြောင်ပိတ်နေနေတာလွန်လန်းသိမမြင်တာကိုဆိုလိုတာဖြစ်ပါတယ်။ဒီတုံက2016သမ္မတရွေးကောက်ပွဲမဲဆွဲလှူရှားခဲ့စဉ်ကသမ္မတ Trump ကမက္ကဆီကိုနဲ့နယ်စပ်လုံခြုံရေးတွေတိုင်းကြီးဆောက်လို့ပြီးမယ်လို့ခရီးပေးခဲ့တဲ့အတွက်သူပေးထားတဲ့ဂရီကိုလိုက်နာဖို့လိုအပ်နေတာဖြစ်ပါတယ်။တမရအနေနဲ့ကို့အတကိုစူးဆိုသလိုဒိုင်းဆောက်လို့ဖို့ဒေါ်လာ53ဘီလီယံကိုမရမကတောင်းဆိုဖို့ကြိုးပမ်းရမှာ35ရက်ကြာအမေရိကန်အစိုးရဒစိပိုင်းတမိုင်းတင်ကြောင်ပိတ်ခဲ့ရတဲ့ကာလနှစ်ကြုံတွေ့ခဲ့ရသလိုသူ့ရဲ့ Republican လွှတ်တော်အမတ်တွေထံကလည်းဆန့်ကျင်မှုတွေထွက်ပေါ်လာခဲ့တာနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒါကြောင့်သူဂရီတီးဖို့ကြိုးပမ်းရမှာလက်တွေမလွယ်ပဲဖြစ်နေပြီးမဖြစ်မနေလှုပ်ပေးရတော့မယ်ကြောင်ပိတ်မိနေတဲ့အခြေအနေဆိုင်နေတာမို့ The political သတင်းစာကြီးက Trump cornered on border wall ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Gould ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The boss was cornered on his promise to give a pay raise to his employees
ဆရာသမားကသူ့ဝန်ထမ်းတွေကိုလစာတိုးပေးမယ်လို့ပေးထားတဲ့ကိစ္စနဲ့ကြောင်ပိတ်မိနေတယ်လို့ဒီပဲရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ The boss was cornered on his promise to give a pay raise to his employees
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
to go nuts
ဖြစ်ပါတယ်စာလုံးပေါင်းက TO2GO to go ကဖြစ်စီတာ NUTS nuts ကဒီပဲမျိုးမျိုးရှိပေမယ်1800ခုနှစ်များက NUT nut ကိုလူရဲ့ဥကောင်းဖြစ်ဘန်းစကားမှာအသုံးပြုကြတာဖြစ်တဲ့အတိုင်းဒီနေရာမှာ nuts ကိုဥကောင်းဖြစ်ယွညွန်းသုံးတယ်လို့ဆိုရမှာပါ to go nuts ရဲ့ idiom အဓိပ္ပာယ်ကတော့ဥနောက်ချောင်းနာယူတာအဓိပ္ပာယ်မရှိရှောက်လို့နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်တမန်အသုံးကတော့ crazy ဖြစ်တာလို့ဆိုနိုင်ပါတယ် to go nuts အဓိပ္ပာယ်အပြင် drive me nuts ဆိုပြီး drive နဲ့တွဲသုံးရင်တခုခုကြောင့်မခံမရနိုင်အောင်စိတ်ဆိုးဒေါသထွက်စီတာကိုဆိုလိုတာဖြစ်ပါတယ်ဒါအပြင် I'm nuts about something ဆိုရင်တကူကူနဲ့ပတ်သက်ပြီးတော့အယူမှုဖြစ်တာစိတ်ကိုအငမ်းမရဖြစ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ To go nuts အသုံးကို2016ရွေးကောက်ပွဲကာလကသမ္မတ Trump နဲ့ Russia အဆက်အသွယ်တွေကြောင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ American အောက်လွှတ်တော်အသစ်မှာအမှအများစုနေရာရလိုက်တဲ့ Democrat တွေကခုတော့ PR တိုးပေးလာတဲ့အတွက်ကြောင့် Trump ကသူ့ကိုအကန့်အသတ်မရှိလိုက်နှောက်ရှစ်နေတဲ့ Democrat တွေဟာဥနောက်ချောင်ကူညပြီးဆိုပြီးဝေဖန်ခဲ့တဲ့အတွက်ကြောင့် Fox News မှာPresident Trump says Democrats are going nuts with unlimited presidential harassment. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
။ John said he was going nuts with all his financial woes.
John ကသူ့ရဲ့ငွေရေးကြေးပြဿနာတွေကြောင့်သူဥနောက်ချောက်နေပြီလို့ပြောခဲ့တယ်လို့ David ရပါတယ်။
John said he was going nuts with all his financial woes.
ဒီစင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
double down, to be cornered, to go nuts.
တို့ဖြစ်ကြပါလေ။နောက်တင်ပါကုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ကျွန်တော်လာတဲ့နည်းဆက်ပြထားတဲ့အမေရိကန်သုံး idiom သင်ခန်းစာကိုနားဆင်ကြကြတာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့တိုင်းရင်းလေးလိုင်းစီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနေ့ခင်ဗျာဒေါက်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီ16ရက်အတွင်းတွင်နေမနေ့ခင်အတွက်ဖြူညမမိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုဒေါက်တာရှင်နေနားဆင်ကြရတာဖြစ်ပါသည်အခုဆက်ပြီးတော့မနေ့9ရက်နေ့ထိလိုင်းတိုမီတာ3240 48အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြမှာဖြစ်ပါသည်စီစဉ်ထုတ်လွှင့်ရေးမူမဆူမွန်နဲ့ကိုအောင်လင်ဦးတို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်အစီအစဉ်မှာတော့ရှင်နေကြီးဦးကိုနီအသက်ခံရတဲ့အမှုနဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ကြောင်းဆွေးနွေးဆောင်မှာပါဖွဲ့စည်းပုံခြေခံဥပဒေရဲ့ကျွမ်းကျင်သူဖြစ်ထင်ရှားတဲ့ရှင်နေကြီးဦးကိုနီလောက်ချံခံမှုတွေတရားခဏတွေကိုအမြင့်ဆုံးသေတံထောင်နှံနေပြပြဖို့တရားရုံးကဆုံးဖြတ်လိုက်ပါပြီဒီစင်ကြီးဟာဦးကိုနီအတွက်တရားမျှတမှုကိုတကယ်ပဲဆောင်ကျင်းပေးနိုင်ခဲ့သလားမြန်မာနိုင်ငံတရားစီရင်ရေးစနစ်အတွက်လေ့လာစရာသင်ခန်းစာယူစရာဘာတွေများကြံခဲ့တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဆောင်မှာပါဥပဒေရှုထောင့်နိုင်ငံရေးရှုထောင့်ကနေဆွေးနွေးဖို့ဒီမြန်မာနိုင်ငံကလူ့ခွင့်ရေးရှင်နေကြီးဦးသိန်းသန်းအာရှလူ့ခွင့်ရေးကော်မရှင်ကဥပဒေပညာရှင်ဦးမင်းလွင်နောက်88မျိုးဆက်ကဦးမြတ်ကြီးတို့ပင်နယ်ဆွေးနွေးပြီးကိုလည်းဖိတ်ကြားထားပါတယ်အခုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းမှာရောက်နေပါပြီဆိုတော့အရင်ဆုံးကျွန်တော်ဦးသိန်းသန်းဦးရဲ့ဟိုတုံ့တက်ချက်ကိုကြားချင်ပါတယ်ခင်ဗျာအခုဒီတရားရုံးစီရင်ချက်အပေါ်မှာဥပဒေပညာရှင်တူအမြင်နဲ့ပြောရမယ်ဆိုရင်ဥက္ကုဏီအတွက်ထိုက်တဲ့တရားမျှတမှုရခဲ့လို့များဆိုနိုင်မလားဆရာဦးသိန်းသန်းအရင်ဆုံးအချင်းယုံအနေနဲ့တုံ့တက်ပြပါလားခင်ဗျာ
ဟိုအပြင်းဝရတယ်လို့ပြောလို့မရဘူးပြည်ကျွန်တော်တို့ဒီလင်းနဲ့အောင်ဝင်းစော်ဧကန်မြောက်ကိုဥက္ကုဏီတက်တဲ့အမှုမှာတော့ဒီတစ်ခါကိုဒီမြေကောင်34နဲ့ပြည်တန်းချတာတော့ကျွန်တော်တို့ကျူးတူတယ်ကအမှန်တမ်းလို့ပြောတယ်ဒါပေမဲ့ခုနအောက်ဒီဒေယာပြုပေါ်မှာချတဲ့ပြည်ကအင်မတန်မှတက်ညာပြီးတော့စိတ်နဲ့ကြိုက်ကြည့်တယ်ကျွန်တော်ယူသားပါဦးဒါတော့တော်တော်ကြီးတည်ပါနောက်တစ်ခါဒီဝါဒီကိုညီဝင်းတက်တဲ့အမှုကြီးကဒီတော့အနေနဲ့ပြည်သူတချို့ကတို့ရတယ်လို့ကျွန်တော်တို့ယူဆပါပါတယ်။ဒါတကယ်တော့အနေနဲ့ဒီကနေရကျွန်တော်တို့ဒီပြရမယ်အခုဖြစ်ပါတယ်။အဲ့တော့ဒီမှာချတဲ့ပြည်ကံကတော့တဝက်ပဲကျွန်တော်တို့ရှင်းနိုင်ရှိတယ်လို့ပြောပါပါ
။ဟုတ်ကဲ့ဆရာဦးသိန်းသန်းဆွေးနွေးပြရကျေးဇူးပါ။ဆိုတော့ဥမင်းလွင်အမြင်ရောခင်ဗျာဥမင်းလွင်ဒီအမှုနဲ့ပတ်သက်လို့ပေါ့လေဟိုဥပဒေတောင်းအနေတုံးတက်မယ်ဆိုလို့ရှိရင်ထိုက်တဲ့နဲ့တရားမျှတမှုရခဲ့တယ်လို့ပြောနိုင်သလားခင်ဗျာ။
အဲဆိုတော့ဆရာဦးသိန်းဆောင်ပြောသလိုပေါ့နော်တစိတ်တစ်ပိုင်းတော့ကြားတယ်ပေါ့ဗျာဒီအမှုကိုစတင်စစ်ဆေးအင်္ဂလေးကကျွန်တော်တို့အနေနဲ့ကတော့သိပြီးတော့သဘောမတွေ့ပေါ့နော်အမှားအဖြစ်ဆိုလို့ရှိရင်ဒီမှုကိုမြန်မြန်ဆန်ဆန်စစ်ဆေးဆင်ရင်နိုင်ဖို့အတွက်ကိုအထူးတရားရုံးနေဖွင့်ရမယ်ဒါမှမဟုတ်လို့ရှိရင်လည်းတိုင်းအဆင့်အထူးတရားရုံးဖွင့်ပြီးတော့ဒီမှုကိုမြန်မြန်ဆန်ဆန်စစ်ဆေးဆင်ဖို့တဝက်တယ်အဲ့တော့အမှုကောင်များများဆောင်ရစစ်ဆေးခြင်းခြင်းအပြင်ကျွန်တော်တို့တပ်ပြေကအထောက်အထားတွေစုံစုံလင်လင်နဲ့ရရှိနိုင်တဲ့ကာလတာရှည်သွားတဲ့အခါမှာကျွန်တော်တို့ဥပဒေဆောင်ဖို့လေးရှိပါတယ် justice delay justice deny ဆိုတာလိုမျိုးပေါ့နော်အဲ့ဒီလိုမျိုးတွေဖြစ်တတ်တယ်ဒါကြောင့်ကျွန်တော်တို့ကတော့အမှုစတင်စစ်ဆေးပြီးဆိုကြတဲ့ဟူကဒီအရေးယူထားတဲ့ပုံမှန်မှာလည်းကျွန်တော်တို့ကအကြံဖဲမှုတက်တဲ့ဥပဒေအရေးယူပြီးတော့တိုင်းတရားရုံးကနေဒုတိယရုံးနဲ့စစ်ဆေးစီရင်နေဆိုလို့ရှိရင်မြန်မြန်ဆန်ဆန်နဲ့လေးပူစစ်ဆေးနိုင်မယ်။နောက်ပြီးတော့ထီအောင်ဟန်တာလောက်တဲ့ပြည်တံကြီးလေးယခုတက်ပူမှုပြီးချက်မှတ်နိုင်မယ်လို့ကျွန်တော်တို့ကဒီနေ့ယူဆပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကိုမြရဲ့အမြင်ရောခင်ဗျာကိုမြရဲ့အခုဟိုဥက္ကုဏီအတွက်ဒီထိုက်တဲ့တရားမျှတမှုရခဲ့တယ်ဒီအခုဒီတရားရုံးစီရင်ချက်ကမျှတမှုဆောင်ကျင်းပေးနိုင်ခဲ့တယ်လို့များယူဆလားကိုမြရဲ့အမြင်လည်းဆွေးနွေးပေးစေချင်ပါတယ်
။ဒီလိုပါကျွန်တော်မြင်လာတော့ကျွန်တော်နိုင်ငံရေးရှိကောင်းကြပဲပြင်တယ်ပေါ့နော်ဒီလူကအာဏာမရှိဘူးလို့ကျွန်တော်လက်မတည်ကြောနေကြအခုလည်းဆိုတော့မြန်မာနိုင်ငံမှာဒုက္ခစီအပြင်မှာခွဲခြားခံရမှုတွေပေါ့ခွဲခြားမှုရှိရဲဆိုတဲ့ဟာတွေချင်းနေရှားရှားကြီးတက်ပြီးကြတယ်လို့ဖြစ်နေတယ်လို့ကျွန်တော်အိုက်တန်မြင်တယ်ဒါကျွန်တော်ပြောချင်တာကဒီဥပဒေဆိုတာကဥပဒေအထက်မှာဘယ်လိုမှရှိလို့လည်းမရဘူးဥပဒေရဲ့
သုံးမမှုအောက်မှာဒီလိုကြီးပါပါရဲ့ခွဲခြားမှုကျင်းစင်ရမယ်လို့ကျွန်တော်နားလေတယ်။ဥပဒေကျိုးလွန်တဲ့လူကိုလူမျိုးပါပါရဲ့ကြည့်လို့လည်းမရဘူးလို့ကျွန်တော်အိုက်ခံနားလေပါတယ်။ဥပမာဆိုကြောင်မယ်ကိုဒီဟာဆုံးလက်ပုံတင်လေးခုကန်ဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာမှမရှိဘူးဖြစ်နေတယ်။ကျွန်တော်တို့ဒီကျောင်းသားတိုင်းပိုင်းထဲမှာမချသေးခင်ကပဲဘာသာသာကျောင်းသားပြောင်းရဲ့စက်ဖို့တတိယဆုံးအမှုကနှင်းနေချင်ပြီးခုတည်းမပြတ်သေးဘူး။ကိုစီရပြုမှုနဲ့ပတ်သက်ပြီးတော့မှဒီလိုမျိုးအမှုတွေတက်လာတယ်ကျွန်တော်မသိဘူး။မသိသေးဘူးပေါ့ဗျာ။နောက်နဲ့ဆက်ဆွဲမှာကျွန်တော်မပြောရဘူး။အဲ့တော့အဲ့ဒီအခြေအနေကြီးမှာတော့ဒီပြားစီမှုစနစ်ဟာစက်မှတ်လား။သဘောမလို့ရှိရင်တိတ်ဆောင်နေလားဆိုတာတော့ကျွန်တော်မြင်လာတော့ပြည်သူ့ဘာပဲအဆုံးဖြတ်သေးတယ်လေ။ကျွန်တော်တို့ပြည်လောက်ပြည်လောက်ပြည်သူ့ရဲ့စိတ်ထဲမှာလည်းမချစ်မြဲလေမကြည်မလန်းလို့ဖြစ်တယ်ဆိုတာလည်းကျွန်တော်ပြောတယ်။ဒါကျွန်တော်ပြောချင်တာကဗျာကျွန်တော်တို့နိုင်ငံမှာဒီမျိုးကြီးကဘာသာကြီးကခွဲခြားမှုကိုမရှိဘူး။ခွဲခြားစရာမရှိဘူး။တရားချင်းတရားချင်းဥပဒေရဲ့တရားစီရင်မှုကြီးဒီတော့အားလုံးမြန်မာနိုင်ငံသားအားလုံးတရားမျှတမှုပန်းနာမှုရှိရဆိုတဲ့တတိယကြက်တစ်ခုတော့ဒီတရားစီရင်ကဖြစ်လာလိမ့်ဖြစ်လာတယ်လို့ကျွန်တော်အိုက်တယ်မမြင်ဘူး။ဒါကျွန်တော်အမြဲစဉ်းစားနေကြတာပါ
။ Okay ဟုတ်ဆိုတော့ဒီလိုလက်ရှိဒီတရားစီရင်မှုပေါ်မှာတော့ဒီဟိုအပြေအဝတရားမျှတမှုရတယ်ဆိုတဲ့အမြင်မျိုးတော့မပြောနိုင်တဲ့သဘောပေါ့ကိုမြားကြီးအနေနဲ့ဆိုတော့ဒီကုမြားကြီးပြောတဲ့ဟာတခုနဲ့ပတ်သက်လို့လေ
အရင်တော့ကျွန်တော်မှမရှာနိုင်လား
။ဟုတ်ကဲ့။
အရင်တော့ကျွန်တော်မရှာနိုင်ဘူး။သူကကျွန်တော်ဒီမှုရဲ့နောက်ကမှအများကြီးပြုံးထားတာရှိတယ်။ကျွန်တော်ပြောတာကတရားဥပဒေအသက်ခံလို့ပြောတာမဟုတ်ဘဲသူရဲ့ကြည့်အသက်ခံရတယ်ဆိုချင်းတရားဥပဒေဟာတိမ်တောက်မှုရှိတယ်နဲ့တက္ကူကိုမဆိုဖြစ်ဖြစ်မဲမဲနီးနီးရောပါအားလုံးပတ်မှန်တယ်ကမျက်နှာတတစီရင်နဲ့စနစ်မျိုးဖြစ်စေကြတာကိုပြောတာပါ
။ဟုတ်ကဲ့။ဒါကြောင့်လည်းကျွန်တော်တို့ဒီဟိုတရားရေးနဲ့ပတ်သက်တဲ့ဒီတင်ပုတင်ကိတာမှာဆိုလို့ရှိရင်လေဒီဟိုတရားဆောင်တဲ့နတ်သမီးကိုမျက်နှာစီးထားရဲဆိုတော့ဒါလို့ဘဲမလိုက်အောင်ပေါ့နော်ကြောသားရင်သားမခွဲအောင်အသားရောင်မခွဲကြအောင်ဆိုတော့တင်ကိတာမျိုးနဲ့ကျွန်တော်တို့ပေါ်ထားရဲဆိုတော့ဒါလည်းအထင်ရှားပါကိုမြားကြီးကလည်းဒါဝဲထောက်ပြရဲလို့ကျွန်တော်နားလဲပါတယ်ဆိုတော့ဒီကိုမြားကြီးထောက်ပြတဲ့အချက်ထဲမှာပဲကျွန်တော်နောက်တစ်ခုဦးသိန်းတန်းတို့ပြန်ဆွေးနွေးစီရင်တာကဒီနှစ်နှစ်လောက်ကြာတဲ့ဒီတရားစီရင်လုပ်ငန်းတွေဒီစုံစမ်းစစ်ဆေးမှုတွေမှာဒါလို့ပေါ့လေအများပြည်သူကြားမှာလဲတန်တရားဖြစ်စီရတွေဘဝင်မကြရတော်တော်များတွေ့ကြရတယ်ဆိုတော့ဒီနောက်တစ်ချိန်နဲ့မှာပဲဒီပညာရှင်တွေအပိုင်းကလည်းဒီစုံစမ်းစစ်ဆေးရဲ့နေရာမှာပဲဖြစ်တရားစီရင်တဲ့နေရာမှာပဲဖြစ်အကန့်အသတ်တွေဟန်တာတွေရှိရဆိုပြီးတော့ထောက်ပြရတဲ့ချက်တွေလည်းရှိတယ်ဆိုတော့ဒီအခုတရားစီရင်မှုဒီနှစ်နှစ်တာကာလအတွင်းမှာပေါ့လေဆရာတို့အနေနဲ့အဓိကအဖြစ်အားရမှုမရှိတာဘယ်လိုအပိုင်းတွေများတွေ့ကြရလဲဆရာ
ပထမဆုံးအချက်ကတော့ဒီမှုကခုနကကိုမြတ်ကြီးပြောလို့ရတယ်တာမန်ဒီပန်းမလို့ဘူးပြဒီလိုလိုပဲကျွန်တော်တို့ရဲ့နမရယချင်းများကွန်ရက်တာဒိညာဘလုလတ်တော်ရှိတဲ့ဒိညာကတည်းကရှိလို့တက်ခံလို့ကျွန်တော်ပြောတာမဟုတ်ဘူးတက်ခံရတဲ့အနေအထားကရန်ကုန်မြို့လေကောင်နိုင်ငံတကာဒီသိဒီမြင်တွင်းမှာရင်းကြီးကြောင်ကြောင်ကြီးမှာကြောင်ကြောင်တင်းတင်းတက်ပြလိုက်တာဟာတကယ်တန်မှန်ဒီတန်းတူရောက်တဲ့အစ်မတဲ့ရေရဲ့ရှိတဲ့ဥက္ကုနီယမော်ဒန်တစ်ဖက်ဆိုင်မှာအောင်ဝင်းတော်ရဲ့ကျောက်ဘတ်တကူတဲ့အင်းကြီးတွေတက်တာမဟုတ်ဘူးဒါအကြံတဲ့အာရဗိတိအဲ့လိုကြီးကျယ်တဲ့အမျိုးမျိုးစစ်ဆေးတဲ့အခါမှာအဲတောင်မင်းကြီးပြောတယ်ကဒီကကြီးကျယ်တဲ့ခုံလေးနဲ့စစ်ဆေးနေတယ်အမြင်နဲ့စစ်ဆေးကျွန်တော်တို့တွေရာထောင်ဘူးဝတွေမှာစစ်ခံနေရတာပါ
ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဦးမင်းလွင်ရဲ့ဟိုသဘောထားလည်းကျွန်တော်သိချင်ပါတယ်ကိုမင်းလွင်ကဆော့ဆော့တစ်ချက်ထောက်ပြသွားတာတော့ဒီအထူးတရားရုံးတွေဖွဲ့စည်းတင်တာမျိုးတို့နောက်ပြီးတော့ပေါ့နော်ဒီကျန်တဲ့ဒီဟိုအဓိကနောက်ကျတဲ့လူတွေကိုပေါ်ဟိုပေါ်ပေါအောင်အဓိကအာယုံဆိုင်စစ်ဆေးဖို့ဆိုတာမျိုးတွေထောက်ပြရလည်းရှိပါတယ်ဆိုတော့ကျွန်တော်ဒီနှစ်နှစ်တာစုံစမ်းစစ်ဆေးမှုတွေအတွင်းမှာအဓိကအနေနဲ့အားနည်းချက်ဖြစ်နေဥပဒေရေးရာအရာဒီချင်းကမှုတွေမှာအဓိကအားနည်းချက်ဖြစ်နေဘာတွေများမြင်နေလဲကိုမင်းလွင်
အဲတရားစွဲအဓိကတော့ဗျာတရားစွဲဖွဲ့စည်းပေါ့နော်တရားစွဲဖွဲ့စည်းကနေပြီးတော့လူအပ်တဲ့တက်တွေကအထောက်အထားရရှာဖြေတဲ့နေရာမှာတွေ့ရှိတယ်ရင်တွေ့ရှိတဲ့အတိုင်းကိုမြန်မြန်ဆန်ဆန်ကြိယာကိုရှာဖွေဖို့လိုတယ်တင်းကြည့်ရမယ်ရင်တင်းကြည့်ရမယ်တဲ့ပစ္စည်းတွေပေါ်မှာဥပဒေနဲ့ညီဆွရင်ဥပဒေနဲ့ညီဆွတဲ့အတိုင်းတရားစွဲဆိုရေးယူဖို့လိုတယ်အစိုးရပြောတယ်လို့ပေါ့နော်မှတ်ပုံတင်ကတ်ပြီးနိုင်ငံသားကတည်းကလေးကလောက်တွေ့တယ်အဲ့ဒီကိစ္စကအခုချိန်ကြီးမဖြစ်သေးဘူးဆိုတာမျိုးကမဖြစ်သင့်ဘူးနောက်ပြီးတော့တခါဆက်တွေ့တည်မိတယ်လက်နဲ့တည်မိတယ်ဒါတွေနဲ့ပတ်သက်လို့လေတရားရုံးနေမှာဒီအမှုမှာတခါတည်းကိုတရားစွဲဖွဲ့ကြီးကနေစွဲတင်ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဥစ္စာမှာအတော့ပြောသလိုမျိုးပေါ့နော်ဒီမူလစီရင်ပိုင်းခွင့်ရမျိုးနေတရားရုံးတို့ယုံနေကိုဖွဲပြီးတော့စစ်ဆေးစီရင်ခြင်းအပြင်ဒီမှုကပြန်ပြီးတော့ဉာဏ်သိတဲ့လောက်မဉာဏ်ပဲဖြစ်နေတယ်ဒါကြောင့်လဲကျွန်တော်တို့ကအထူးတရားယုံလူမျိုးဖွဲစည်းပြီးတော့ကအမှုနဲ့သက်ဆိုင်တဲ့ကိစ္စအားလုံးကိုတစ်ခါပဲ ထူးခြားရုံမှာတင်ပြစစ်ဖေးစီရင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီမှုကပို့ပြီးတော့လည်းရုံလုံးကျလာနိုင်တယ်ပို့ပြီးတော့လည်းပေါ်လာနိုင်တယ်နောက်ဒီအမှုကိုစစ်ဖေးစီရင်တဲ့အခါမှာအဓိကစက်တွေထောက်ထားပြီးပြုစုတာကဒီရေးပေါ့နော်မြန်မာနိုင်ငံရဲတပ်ဖွဲ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဖွဲ့စည်းပုံအရကကျွန်တော်တို့မှာတမ်းများအများကြီးဖြစ်တယ်အဲ့တော့တရားစွဲဖွဲ့စီမှာအဓိကအမှုကင်းကိုတည်ဆောက်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကဒီရဲလုံထုံလုံကြီးကိုသေသေးချာချာနားလေတတ်ကြွတဲ့လူတွေမဟုတ်ပဲနဲ့စစ်တပ်ကအသွင်ပြောင်းရောက်လာတဲ့လူတွေနောက်ပြီးတော့တခါဒီအမှုမှာကိုအောင်စိုးပြောလို့သာယခုလိုမျိုးအောင်ဝင်းတော်တို့အောင်ဝင်းဆိုင်တို့အောင်ဝင်းထုံးတို့ကိုဖမ်းမိတဲ့ကိစ္စမျိုးကတော်တော်ရှင်းဖို့ကောင်းတဲ့ကိစ္စမျိုးဖြစ်တယ်အဲ့တော့လူအပ်တဲ့တပ်တွေကအထောက်အထားတွေကိုရဲစီးမြစ်စီကံနေနဲ့ညီတရားအယုံနေတင်ပြပြီးတော့တရားစွဲဆိုဖို့အများကြီးလိုတယ်အခုကျွန်တော်တို့ဇေယျပြုတ်ကိစ္စမှာဥပဒေရအာဏာချက်တွေရှိတယ်ဆိုပြီးတော့ဥပဒေကိုပဲတွဲချနေတယ်အမှန်ကဥပဒေရအာဏာချက်ကိုလူတွေကပြန်ဖန်ပြီးတော့လုပ်ယူတယ်လို့မျိုးဖြစ်နေတယ်ဆိုတာလို့ကျွန်တော်
ပြောချင်တာဥပဒေကိုထိန်းချောင်းတဲ့ပုံစံတွေဘက်မှာအာဏာချက်တွေကလည်းတော်တော်များရှိခဲ့တယ်ဆိုတဲ့သဘောပေါ့နော်
ဟုတ်ပါတယ်ဟုတ်ပါတယ်ဒါကြောင့်လေကျွန်တော်တို့ကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြန်လည်ပြင်ဆင်ဖွဲ့စည်းတဲ့ဥပဒေကိုတကယ်တကျွတ်နားလည်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတိသက်သာတွေနဲ့စုဖွဲ့တဲ့အသွင်ကြောင်းတွေကိုတခါလေရဲတပ်ဖွဲ့ကနေပြီးတော့ထုတ်ပယ်သိနေဆိုတော့ကျွန်တော်တို့ပြောတဲ့အချိန်ပေါင်းလည်းမနေတော့ပါဘူ
းဟုတ်ကဲ့ပါ
အခုဆိုလို့ရှိရင်ကျွန်တော်တို့ခရိုင်ရဲမှုရဲ့အထက်အကုန်လုံးကတပ်မတော်ကအသွင်ကြောင်းလာတဲ့ဘုံပြုတ်ဘူကြီးပြုတ်အဲဒါတွေပဲဖြစ်နေတယ်သူတို့ကရေးစီမင်းစည်းကမ်းနဲ့စက်ပေထောက်ထားတွေကိုကြာဖွေဖို့ဆိုတဲ့နေရာမှာအများကြီးအားနည်းချက်ရှိတယ်ဆိုတော့ကျွန်တော်တို့အမှုတိုင်းတော်တော်များများမှာတွေ့နေရတဲ့သာရကတွေရှိပါတယ်ဒါကြောင့်ကျွန်တော်တို့ကလည်းတရားစွဲဖွဲ့စည်းရဲ့အားနည်းချက်တွေကြောင့်ဒီမှုမှာယခုလိုမျိုးဖြစ်တယ်ဒါတွေကိုကျွန်တော်တို့အချိန်ရှိတုန်းမှာအများပြင်ဆင်ဖို့လိုတယ်ဆိုတော့ကျွန်တော်တို့ပြောလို့ရ
โอเคဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုမြားကြီးကိုလည်းတခုတော့ဆွေးနွေးစေချင်ပါတယ်ခင်ဗျာဟိုတကယ်ဥပဒေဆိုတာဆက်စပ်ကိုမြားကြီးအဓိကတော့ဒီတရားစီရင်စနစ်နဲ့ဒီတရားမျှတမှုကြောသားညင်သားမခွဲကြပဲမြတ်တရားမျှတတာဟိုတရားပိုင်ဝင်တရားဥပဒေကဆောက်ရှောက်တဲ့အကာအကွယ်ရယူပိုင်ခွင့်ရှိရပိုင်ကိုဆွေးနွေးထားတာဆိုတော့ကျွန်တော်ဒါနဲ့ဆက်စပ်ပြီးတော့ဆွေးနွေးစေချင်တာကတော့ဟိုဥပဒေဆိုတာတကယ်တော့ကျူးလွန်မှုတွေကိုထိုက်သင့်တဲ့ပြစ်ဒဏ်တွေပေးတာအပြင်ပေါ့လေနောက်မှအလားတူမကျူးလွန်ရအောင်ဟန်တားဖို့ဆိုတဲ့ရည်ရွယ်ချက်တွေလည်းပါပါတယ်တကယ်သူအနှစ်သာရပိုင်းမှာဆိုတော့အခုမှုမှာရောဒီလိုရွေချင်မျိုးတွေပြည့်ဝခဲ့လားဘာဖြစ်လို့လဲဆိုတော့ဒီထင်ရှားတဲ့ပုံကိုတယောက်ဒီလူပုံလဲမှာအသက်ခံတဲ့အမှုမျိုးမှာတော့မှတရားမျှတမှုရမရဘူးဆိုတဲ့ခံစားချက်မျိုးတွေရှိနေတယ်ဆိုလို့ရှိရင်ဒါကြီးကဒီနိုင်ငံရေးလူမှုရေးအရာရောဘယ်လိုမျိုးနောက်ဆက်တွဲတက်ရောက်မှုတွေရှိလာနိုင်တယ်လို့ယူဆတယ်ကိုမြားကြီး
ဒီလိုကကျွန်တော်တို့ကကျွန်တော်တို့နိုင်ငံကိုဒီမိုကရေစီနိုင်ငံတတိယပြည်ဒီမိုကရေစီဆဲရီရောက်လာတဲ့အချိန်မှာဒီဆောက်တဲ့အခါမှာနိုင်ငံအတွင်းမှာပြည်ချင်းနေတဲ့နိုင်ငံသားအလုံးဥပဒေအကျိုးခံစားမှုကိုတည်နေရသည်ဖြစ်တယ်ဆိုတော့ကျောင်းကွန်ရဲ့ပြည်ကအများကြီးတဲ့တိုင်းအကြီးအကျယ်လေးစီးကြီးရဲ့ပလောကအောက်မှာအသက်ခံရတာဖြစ်တယ်ဆိုတော့ဒါရှင်းနေအကုန်လုံးနေတယ်အမှုကိုစစ်ဆေးတဲ့အခါမှာစနစ်ကြတယ်ပြီးတဲ့အခါမှာကျွန်တော်တို့ကလူပြတ်တစ်ခုလို့ရှိတယ်ကိုလားကျွန်တော်ပြန်လဲထောင်ထဲမှာပြောင်းလဲတော့နေရတယ်ပါအခုရောခေါင်းချသွားတော့ကျွန်တော်တို့မူတည်တာမဟုတ်ဘူးဘယ်လိုခေါ်မလဲကျွန်တော်ပြောပြအကြောင်းရင်းမရှိပါဘူးဘယ်လိုမျိုးမှခေါင်းချနေကြည့်ကိုယ့်ရဲ့ဂျန်ဒီဝင်ဖြစ်နေတာသူတို့အားလုံးပြောပြောချင်းချင်းဖြစ်ချင်တာမိသားစုနဲ့တက်တိုက်ဝင်ဝင်နေကြတာကျွန်တော်တို့ကြည့်နေတာပါဟုတ်တော့တရားဥပဒေရှိရသမှမူကပြတာမှုမရှိဘူးဆိုလို့ရှိရင်နိုင်ငံအကျိုးကိုပြောရင်ပါနိုင်ငံသားအချင်းချင်းအပြင်းမှာဒီကောင်ကြည့်ကြမှုကဒီမျိုးကိုမှခြေခံမယ်။ဘာသာရေးပုံမှာခြေခံမယ်။ဘက်တရားရည်လည်းပြောမယ်။အာငါးဘက်ကျတော့ဘယ်လိုလုပ်လဲ။မင်းဘက်ကျတော့စစ်ပြားလေ။အဲ့လိုစိတ်ကြည့်ကြတော့မဖြစ်ကြည့်ကြဘူး။အဲ့လိုမဖြစ်ကြည့်ရင်ဖြစ်တယ်။အဖြစ်အောင်လာတော့နိုင်ငံကိုတဲ့ကန်တဲ့တရားစီရင်စနစ်ကပြသမှုတူတယ်။ကျွန်တော်ကပြောတယ်ပေါ့ဗျာ။ဥပမာအားဖြင့်ကျွန်တော်ပြည်ပြားချုပ်ပါစင်တဲ့မိုးဒီမှုလုံးဝမရှိဘူး။ဒါပေမဲ့ဘာလို့လဲ၄ခုကန်တာလဲ။ဘာသာမှာကျောင်းသားပြောကြတော့သူတို့ဒီသိချင်တယ်။သူတို့ဒီအမှုကိုပြီးတယ်အခုကြတိမပြီးသေးဘူးနည်းနည်းကြည့်ကြလိမ့်မယ်ဆိုတော့အဲ့ဒါကြောင့်တောက်သွားတယ်ဆိုတော့ကြာပစ်စားသွားမကြောက်ဘူးကြာအဲ့ဒါကြောင့်ကျွန်တော်တို့ကဘယ်လိုမှကျွန်တော်ပြောတာကပြီးတော့မမြင်ချင်တာကိုကျွန်တော်တို့ပြီးပြီးနောက်ဆုံးညာလူတယောက်ကကျောက်ဥကိုကြီးသုံးသွားပါလူကျောက်ဥကိုကြီးသုံးသွားတဲ့ဒီလူတယောက်ကိုဖတ်ပြီးပြန်တန်းပြီးကျိုးပစ်တယ်လေကျွန်တော်ကျောက်ဥကိုကြီးပြန်ချင်တာမဟုတ်ဘူးနောက်နောက်အဲ့ဒီဥကိုကြီးသုံးသွားဟာသူ့ကိုသူပြဲမဲမဲချီချီမြင်းကြီးပြပြဝါဝါအလုံးကိုပြတ်ပြတ်တတ်တာစီးရင်လည်း နိုင်ငံဟာငါတို့နိုင်ငံပါလားဆိုကျွန်တော်ကိုယ်ယူချင်တာဒီအချက်တော့မရောက်ခဲ့ဘူးကြာအဲ့ဒီကဘာဖြစ်လဲဆိုတော့ကျွန်တော်တို့အင်မာလူ့ခွင့်ကြီးပြည်မြမလူ့ခွင့်ကြီးပြည်မှာသာသာရေးအရလူမျိုးရေးအရစီမံရေးဖြစ်လာတယ်ဒီစီမံရေးကကာကွယ်ရတဲ့အတွက်အချင်းချင်းကမှနိုင်ငံသားအချင်းချင်းကမှမင်းငါနဲ့မတူဘူးဆိုရအမြင်ရအောင်။ငါကတခုစီးလုံးရင်းမှုပြီးတော့တာအထက်ထက်အသားကြီးဖြစ်တယ်။အဲ့ဒါကကျွန်တော်အောက်ခြေအဖြစ်တင်နေရတာကို state care policy ကိုကျန်ပြီးကျွန်တော်သုံးသပ်ဖို့လိုလာတာ။ဒါကြောင့်မတရားစီးရေးစနစ်ကိုကျန်သုံးသပ်ဖို့လိုတယ်လို့ကျွန်တော်ဆင်မှာဖြစ်တယ်
။ Okay, ကိုမြားကြီးဆွေးနွေးရ
တယ်။ဌာနမှာကာပါရ
။ Okay, ကိုမြားကြီးဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတာကိုယ်တိုင်ပါဝင်ဆွေးနွေးပွဲဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်။ဒီထက်ကကျွန်တော်တူကိုတန်းမောင်ကိုအရင်လှည့်ပေးခြင်းပါတယ်ကိုတန်းမောင်ဆွေးနွေးကြတာရှင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးဒီအမှုကဆဆင်တဲ့ကောင်ကိုပြည်တဲ့ရဟိုအပေါင်းမကြတာပါအမှုရောက်90ကျော်လောက်ဆက်တယ်အောင်လဲဆိုမိုင်းဖြဲဟာလာကိုယ်တည်းသူကဒါဆန်းပြည်ကဆက်လာတာပါဒါသူရှားတော့မဟုတ်ပါဘူးသူ့ကိုဆက်တယ်ဆက်ပြီးတကယ်တော့အမှုဆိုတာဘယ်သူကခေါ်ဆစ်စေမင်းတို့ပါပါမပါပါဥပဒေအကြံပေးတယ်ဥပဒေအကြံပေးတယ်တရားရုံးမှာဆက်တရားရုံးကဟုတ်တယ်မဟုတ်တယ်ဆိုတာပြီးမှသူတို့ရှောက်လဲချက်ပြီးရတာဒီအခုဆက်ဆင်တဲ့ကောင်သူတို့အဆုံးမကြတာပါဒီတန်းဖို့တည်းရပဲဟာလာပြီးတော့လည်းနေ့ပိုင်းတော့ကပဲနေပြီးတော့မှလက်နဲ့တင်မိတယ်ဒါသူတို့အဖွဲ့ပါပဲဒီအဖက်ဆင်တဲ့အဖွဲ့တွေကိုပူလောင်းနေဘူးဒါဒီစစ်တပ်ကရောဒီ NLD ရောသူတို့စီကြပြန်ဆက်ရမှာပါဆိုတော့ဒီဒီဟလာဘာဝတင်အတူကိုင်နေဆိုတဲ့ပုံကွာလေဒါအကောတော့ဟာအမင်းကတိမ်မိတ်ပဲသွားမှာသူတို့တိမ်မိတ်သေးလိုက်လို့လေဝမ်းသာလာမင်းဝမ်းမသာပါခုနကဥပ္ပိုလ်ကြီးလည်းပြန်မလာပါဘူးဒီလိုဖွဲ့မျိုးတွေနောက်တော့မတက်လာအောင်လုံးဝမှာဖြစ်ပါတယ
်ဒီ
မှာတက်လာအောင်တမျိုးပြီးတမျိုးလို့သမင်းကွာအောင်စားထားအဲ့အဖွဲ့တော့ကဖမ်းလာဥပ္ပိယအခုဒီမျိုးသားရေးမှာသူတို့ရောင်းမှာဆန္ဒအဲ့ဝရန်ထုတ်ကြရပုံကိုရပါတယ်ဥရိယာမမမဟုတ်ကိုရောက်ကြတော့ပါပဲကို
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ထိုင်းနိုင်ငံကိုတီးလည်မှုဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဥကိုနီကိုတော့တတ်ဆက်တယ်ဆိုတာကတော့ကျွန်တော်တို့အများတော့ဒါမတရားတတ်ဆက်တာတော့လေစိတ်မှာတတ်ဆက်သွားတယ်ဆိုတော့အမကမှရက်ဆက်ရုံမှာတဲ့အဖွဲ့အစည်းတစ်ခုတတ်ဆက်တယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လဲဆိုရင်တော့အခုစီရင်ထတာကတော့ကျွန်တော်တို့ကတော့လုံးဝကိုသဘောမကျဘူးဗျာဘာဖြစ်လဲဆိုတော့အခုအလေပန်းကနေပိုင်းတော့သူတို့လှုပ်ထားလိုက်တဲ့သဘောဖြစ်တယ်ဗျ။ဘာလို့လဲဆိုရင်တော့ဟောအဝဲခါရဘာဖြစ်လို့လွတ်နေတယ်လဲ။နော်ညီကြီးတော်ကတွေ့ရတာနဲ့ဘာဖြစ်လို့ပြတ်သွားတယ်။အဲ့ဒီကိစ္စမှာအဓိကဖြစ်နေတယ်ခင်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်ထပ်ဒီစာပေးဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းလှည့်ပေးကြပါတယ်။သူကတော့ကျွန်တော်မိထီလာမျိုးကဦးစိန်မောင်ဖြစ်ပါတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျ။
တရားရုံးချုပ်ရှင့်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုဟာတာမန်လူတက်မှုမဟုတ်ပါအသားဝိုင်းနဲ့ကြိုတင်စီစဉ်လှုပ်ကြံတဲ့နိုင်ငံရေးလှုပ်ကြံမှုဖြစ်ပါတယ်ဦးကိုနီလှုပ်ကင်ကြိုးပမ်းနေတဲ့တရားဥပဒေရေးရာကြိုးပမ်းမှုကိုအခြေခံပြီးပိတ်ဆို့ဖြန့်စည်းပစ်လိုက်တဲ့လှုပ်ကြံမှုဆိုတာကိုအများပြည်သူတို့ကလေ့လာသိရှိနေပါတယ်ဒါဟာ open secret ပါသို့တော့တရားမျှတတဲ့ဥပဒေအရတရားဆွဲဆိုပြီးတော့ဥပဒေနဲ့အညီတရားမျှတစွာစီရင်ဆုံးဖြတ်တဲ့လုပ်ငန်းစဉ်ဟာတရားမျှတတဲ့လုပ်ငန်းစဉ်လို့ပဲဆိုရမှာပါတရားဥပဒေအထက်မှာဘယ်သူမှမရှိရဘူးဆိုတဲ့အဆိုဟာဂုံတိုက်ခါရှိလာတဲ့အမှန်တရားကိုအထောက်အကူပြုတဲ့အဆိုဖြစ်ပါတယ်ဒါပေမဲ့အဂတိတရား၄ပါးထုံးကားနေတဲ့ဒီကာလမှာတော့ဒီအဆိုဟာအလေးထားခြင်းခံရမှာမဟုတ်ပါဘူးတရားစီရင်ဆုံးဖြတ်မှုတွေဟာလည်းအဂတိတရား၄ပါးနဲ့ကင်းတာနည်းနိုင်ပါတယ်လို့ထင်မြင်ပါတယ်ဥကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အမှုကိုနှစ်နှစ်ကျော်အောင်စစ်ဆေးလေ့လာစီစစ်သုံးသပ်ပြီးမှစီရင်ချက်ချဖို့လုပ်တာကတော့နမူနာကောင်းတစ်ခုဖြစ်နိုင်စရာရှိပါတယ်အထူးအလေးထားဆောင်ရွက်မှုရှိတယ်လို့ဆိုရမှာဖြစ်ပါတယ်ပြည်သူတွေအကြားမှာတော့မေးမေးပျောက်ပျောက်ဖြစ်အောင်အချိန်ဆွဲမြုပ်ွယ်ထိမ့်ကျုပ်ထားနေတဲ့ဖြောက်ဖြက်ပြဖို့ကြိုးပမ်းနေတယ်လို့ထင်စရာဖြစ်နေရကနေအခုထင်သာမြင်သာအောင်တရားသူကြီးကစီရင်ချက်ချမဲ့အချိန်အထိရောက်လာတာကတော့နမူနာကောင်းဖြစ်ပါတယ်ပြည်သူအများကျင့်တဲ့အာရစိတ်အေးရတဲ့အဖြစ်ကိုရလာပြီလို့ဆိုသင့်တယ်လို့ထင်ပါတယ်ဒါဟာတရားဥပဒေစိုးမိုးမှုပါပဲဒါပေမဲ့ဂိုင်းဖြားဂိုင်းနာကိုသာခြိုင်နိုင်ပြီးတော့အရေးအမြစ်ဖြစ်တဲ့လက်မဲကြီးတွေနဲ့ထွက်ပြေးတိမ်းရှောင်နေတဲ့သူတို့ရဲ့လက်ရင်းတစ်ပြက်တရခံပြေးတွေကိုဖော်ထုတ်ဖန်ဆီးအရေးယူနိုင်ခြင်းမရှိသေးတာဟာကတော့ပြည်သူရဲတပ်ဖွဲ့ရဲ့လှုပ်ဆောင်ရမယ့်အလို့အကျွေးနိုင်ငံတော်အစိုးရရဲ့တာဝန်အကျွေးတွေအဖြစ်ရှိနေပါသေးတယ်ဒီအကျွေးတွေကတော့လျှော့ပြစ်လို့မရတဲ့အကျွေးတွေပါဖမ်းမိထားတဲ့တရားခံတွေရဲ့ပုဂ္ဂိုလ်အစဉ်အတန်းသူတို့ကြက်စားခဲ့ရအတိုင်းဝိုင်းသူတို့ရဲ့အစစ်ခံချက်များအရာဆိုရင်တော့သူတို့နောက်ကလက်မဲကြီးတွေဟာဘယ်သူတွေဘယ်အတိုင်းဝိုင်းကဆိုတာကို ပြည်သူများရဲ့အသိဉာဏ်အလင်းမှာထင်ရှားပေါ်လွင်နေပါပြီသူတို့ကိုပြည်သူတွေကဆက်ဆုပ်ရွှန်ရှာမုန်တီးနေကြပြီဆိုတာကိုသိနိုင်ကြပါပြီခင်ဗျားလို့ရေးထားပါတယ်ရှင်
Okay, Usimo Sarem or the Ukoni Takan Mun Patalu, a Chuichan Nivia Sutua Pioba, the Ukonia, the Mutat Mosi, Pocho, Uri Champisuare, the Natasha Posivo, Chia Uri, Pinsima, or Salamata Chubang, Tetu, Chita Tacha, Takan, Changi, and Akuma, Nangay Piogari, Panane Subio, the Chia Yonchi Taja, Shiva. So, oh, Sia Utain Tanui, Tilo, Newpoli, Nangay Pioga, Makemu, Tanyashi, Mumuma, or a Kulu, Kaimon Trevo Nirisai.
ပလူတနည်းတစ်ပုံကိုင်တွေ့ဖြစ်ရှင်းမှုတင်းတယ်လို့ဥပ္ပေချောင်းရညီမာကလေးဆရာအာဒါဒီလိုအထူးကောင်းလို့နေဖွဲ့ပြီးတော့သူစုံသားစီဆေးရမှာပေါ့ဗျာဒါတာမန်လူသားမှုမဟုတ်ဘူးတော့ကျွန်တော်အောင်းဝင်းဆိုရတဲ့ဖက်ကဥပ္ပေကြီးကတက်နေပြီလို့ပြိတ္တန်ကရန်ဖြစ်တယ်ဘယ်နဲ့ကြည့်တာမဟုတ်ဘူးတန်ကိုမြို့လေကောင်အပြီးဆိုင်ရ၄၄ကျောင်းတောင်မှကျောင်းကြကြဒီပုံတွေမှာထုတ်ပြီးတော့ အစ်မပြတန်းထားတဲ့အကျန့်တဲ့တိုင်ရိုက်တက်ဆိုင်နေရအဲ့ဒီမှာပြတန်းထားတဲ့ပုံမှန်ဒုက္ခဝိရ73 55 76 79မှာပါတဲ့အချက်ဒီနဲ့အချက်မှချတိုက်ယူတဲ့ဥက္ကူဒီကိုတန်မှန်အယတဥက္ကူဒီတက်တဲ့ဒီပန်းမှုအပြင်အကြံကြီးကိုတုံလုံးချောက်ချားအောင်လုပ်တဲ့ပိစအတဲ့အကြံဖက်မှုဥရိယကျွန်တော်တို့စုံစမ်းစစ်ဆေးစီရင်မှုဖြစ်တယ်လို့ကျွန်တော်ပြောချင်တယ်ဗျအဲ့လိုမှတရားနာတတ်မှုနဲ့ဥရိယမျိုးမှဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပိစတစ်ဆောင်ပေးပို့ထားလည်းရှိပါသေးတယ်အမေရိကန်ပြည်ထောင်စုကမောင်တတနာပိစပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
68စစ်အာဏာသိမ်းပြီးနောက်ပိုင်းတရားစီရင်စနစ်တစ်ခုလုံးဥရိထက်ဩဇာကြီးမားသူတွေလက်ထက်ကျရောက်သွားတာကြောင့်တရားဥပဒေစိုးမိုးမှုအပေါ်ပြည်သူတွေရဲ့ယုံကြည်မှုလုံးဝကျဆင်းသွားတယ်လို့ယူဆမိပါတယ်အထင်ရှားဆုံးသတင်းတော်ကိုပါရေးအသက်ခံရမှုအောင်ရထွေးအသက်ခံရမှုတွေမှာတရားစီရင်ရေးပုံစံတွေဟာဩဇာရှိသူတွေရဲ့လွှမ်းမိုးချုပ်ကန်မှုကြီးမားနေပုံတွေကိုအထင်ရှားတွေ့မြင်နိုင်ပါတယ်ပုံပြီးထင်ရှားတာကကောင်းမွန်တဲ့တရားစီရင်စနစ်ပေါ်ပေါက်လာရေးဒီမိုကရေစီစနစ်ဖော်ဆောင်ရေးကိုအဟံတားပြုနေတဲ့အခြေခံဥပဒေပြင်ဆင်နိုင်ရေးနဲ့ပြည်သူတွေအခြေခံဥပဒေအကြောင်းနားလည်နိုင်ရေးစသဖြင့်ငြိမ်းချမ်းစွာအသွင်ကူးပြောင်းနိုင်ရေးတို့ကိုကိုကျိုးမဖတ်ဥပဒေရှုထောင့်တွေကရှင်းပြသွားတဲ့NLD ဥပဒေအကြံပေးပညာရှင်ဥက္ကိုနီကိုကြည်လင်းတဲ့အပေါင်းပါတစုကရန်ကုန်နိုင်ငံတကာ48လူမြင်ကွင်းအလယ်မှာအနိကလှုပ်ကြံတပ်ဖြတ်မှုပါပဲလှုပ်ကြံမှုမှာပါဝင်နေတဲ့ကြည်လင်းကထောင်ထွက်ပူးပေါင်းပါဝင်သူတွေကစိတ်အယားရှိတွေဖြစ်တဲ့အပြင်ပြည်ထရေးဝန်ကြီးကိုယ်တိုင်လူငယ်တဘာဝတို့ဒေါသအလျောက်ဖြစ်တာတို့အစရှိတဲ့အမှတ်ချက်ပေးမှုဟာလဲတရားစီရင်စနစ်ကိုတစုံတရာထိန်းချုပ်ထားတယ်ဆိုတာထင်ရှားနေပါတယ်နောက်ပြီးအမှုရဲ့အဓိကတရားခံတဦးဖြစ်တဲ့စစ်အရာရှိအောင်ဝဲခံကိုအခုအချိန်ထိမဖမ်းနိုင်သေးတာဟာဒီလောက်ချံမှုမှာခြေဥ့ကိုလုံးဝအထိမခံလို့တဲ့ထိတ်တန်းစစ်ကောင်းဆောင်တွေကိုယ်တိုင်ပတ်သက်ကောင်းပတ်သက်နေနိုင်တယ်ဆိုတာတန်တရားဖြစ်ပေါ်မရှိနိုင်ပါဘူး။တရားစီရင်စနစ်ဘလောက်ထိရိုင်းနေနေသလဲဆိုရင်အာဇာနည်ကောင်းဆောင်ကြီးတွေကိုလောက်ချံခံခဲ့ရတော့ကတရားခံတွေအားလုံးကိုမိအောင်ဖမ်းဆီးနိုင်ခဲ့တဲ့အပြင်အထူးခုံရုံးစတင်ဖွင့်လှစ်ခဲ့တဲ့1948ခုနှစ်အောက်တိုဘာ12ရက်နေ့ကနေတရားလွတ်တော်ကျုံနဲ့သမရသူအယူခံဝင်တဲ့1948 April 28ရက်နေ့အထိ6လနဲ့12ရက်ပဲချခဲ့ပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါ။သူကတော့ဒီတရားစီရင်စနစ်ကရုပ်ပြစင်းပြစ်ကျင်းဝတဲ့ဥပမာတွေကိုလည်းထောက်ပြသွားပါတယ်။ဆိုတော့ကိုအမားရေးကိုကျွန်တော်ဆွေးနွေးစေချင်ပါတယ်။အခုအမှုကနေကျွန်တော်မြန်မာနိုင်ငံတရားစီရင်ရေးအတွက်ဆောင်ရွက်ရှောင်ရွက်မဲ့ဖြစ်ဖြစ်လေ့လာစီရာသင်ခန်းစာယူစီရာတွေဖြစ်ဖြစ်ဘာတွေများတွေးမိတယ်လို့ပြောလို့ရမှာခင်ဗျာ။
ကျွန်တော်မြင်တာကတရားစီရင်စနစ်ကပြည့်စည်ခဲ့ပါပြီပြည့်စည်ခဲ့ပါတယ်ဒီမှာပြီးခဲ့တဲ့ကျမတော်ဆိုရစီစုက26လုံးမှာလည်းအပေါ်ကနေစာရင်းကြီးနဲ့ပြည့်တဲ့ဟာကိုတရားစီရင်ဖတ်ပြတဲ့စနစ်ကြီးကိုကျွန်တော်တို့ပြောလို့ရပြီအဲတော့ကျွန်တော်တို့နိုင်ငံအကြီးကြီးကြောင်းမှာတရားစီရင်စနစ်ဟာတမိယအချင်းကျွန်တော်တို့နိုင်ငံမှာနေထိုင်တဲ့ ethnic minority တွေအပါအဝင်လူမျိုးစုတွေကိုတော့အားပေးရမှာဥပဒေရဲ့ရှေ့ပေါ်မှာလူတွေဟာနိုင်ငံသားတိုင်းဟာတမိကြီးများမှုမရှိနိုင်ဘူးဆိုလို့ရှိရင်ကျွန်တော်နိုင်ငံဆိုရင်ဒီလိုမျိုးပြတ်သွားပါလိမ့်မယ်။ကျောင်းနိုင်ငံတွေချင်းချင်းကမှကျွန်တော်တို့နိုင်ငံဗုဒ္ဓဆာဆောင်ပြီးရိုတည်မှုနဲ့အတူကျွန်တော်တို့နိုင်ငံရဲ့စိတ်ဓာတ်အကလာလာပဲပြတ်သွားနိုင်ရရှိပါလိမ့်။အဲ့တော့ကျွန်တော်တို့ဒီအစီအစဉ်ကိုချမှတ်မှန်တာကိုအရေးကြီးပါတယ်။အဲ့တော့ပြန်ပြောမယ်ဆိုလို့ရှိရင်တော့ထားပါလို့ကပြတ်ခဲ့ပြီပေါ့ဗျာ။ဒါပေမဲ့ချင်းချောက်မပြတ်အောင်ဘယ်လိုထိန်းရမလဲဆိုတာစိတ်ဟိုတာလေးအနေနဲ့စက်ချက်မမတ်ဆောင်ရွက်တဲ့အချိန်နဲ့ကြောက်တာကြာပြီလို့ပဲကျွန်တော်အဲ့တိုင်းပဲညွှန်ပြပါမယ်ထားပါရဲ့
ဟုတ်ကဲ့ကိုမြားကြီးဆွေးနွေးပြတဲ့ကျေးဇူးပါဆိုတော့ကို မင်းလွင်ဦးရဲ့သဘောထားကိုခင်ဗျာကျွန်တော်အချိန်တစ်မိနစ်လောက်ရသေးပါသေး။ကိုမင်းလွင်ဦးရဲ့ကျွန်တော်အခုဒီအမှုကနေဥက္ကဋ္ဌမှုတရားရုံးအစီရင်ဆုံးဖြတ်ချက်ကနေပြီးတော့မြန်မာနိုင်ငံတရားစီရင်ရေးအတွက်ကျွန်တော်တို့လေ့လာစရာသင်ခန်းစာယူစရာအနေနဲ့ဘာတွေများကြံခဲ့တယ်လို့ပြောလို့ရမလဲကိုမင်းလွင်ဦး။
ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကတော့အခုများကြီးကြိုးစားသလိုပေါ့နော်ပြင်ပနာကြပြီ။အဲတော့ကျွန်တော်တို့ဒီအထက်ကအမိန်ပေးတဲ့ဥသာကိုကြောင်းလန့်မှုကျင်းစွာနဲ့ရဲတင်းတင်းဆုံးဖြတ်နိုင်မယ်။ပြင်ပဥပဒေပညာရှင်တွေကိုကျွန်တော်တို့တိုင်းပြားယုံကြီးနော်တရားယုံချုပ်ဒီမှာအစားထိုးပြီးတော့ပြင်ဆင်ဖွဲ့စည်းပြင်ပြီးလို့ကျွန်တော်တို့ပြင်ပါတယ်။အခုကျွန်တော်တို့ဒီဥက္ကဋ္ဌရဲ့အမှုကိစ္စမှာဆိုလို့ရှိရင်လည်းညဝဲခင်တရားရုံးရဲ့ဆုံးဖြတ်ချက်ကတသုံးတရားအဂတိပါနေတယ်လို့ကျွန်တော်တို့မြင်တယ်။ဒါကြောင့်ကျွန်တော်တို့ကလည်းအထူးတရားရုံးနဲ့စကိတ်ပြင်ဖို့လိုတယ်လို့ပြောခဲ့တာဖြစ်တယ်။အဲ့တော့ဥပဒေကိုတကယ်တမ်းကျွမ်းကျင်တဲ့ဥပဒေလောကမှာအဂတိတရားကျင်းစွာနဲ့နှုတ်နိုင်တဲ့သူတွေကိုကျွန်တော်တို့တန်တရားရုံးချင်းတရားရုံးချုပ်ချင်းစားတဲ့အဆင့်ဆင့်မှာပြန်ပဥရေပညာရှင်တွေကို
ဟုတ်ကဲ
့အစားထိုးပြီးတော့ပြင်ဆင်ဖွဲ့စည်းပြင်ပြီလို့ပဲကျွန်တော်ကတော့အံပြုလို့ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးမင်းလွင်ဦးသိန်းသန်းဦးမြာကြီးကိုရင်ပါဝင်ဆွေးနွေးတဲ့သူတွေမှတ်ချက်တွေရေးစားပေးဖို့သူတွေနဲ့တော်တော်ချင်တဲ့အားလုံးလည်းပဲသူပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်မှုမဆုမွန်တဲ့ကုအောင်လွင်ဦးတို့တင်ဆက်ပေးထားတဲ့တိုင်းလေးလိုင်းစီကိုနားဆင်ကြကြတာဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့တော်တာရှင်တွေကအားလုံးကိုကျေးဇူးတင်ပါတယ်ရှင်။တိုင်းလေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ကျွန်တော်တို့ viewer ကနေထုတ်လွှင့်နေတဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ viewer ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ viewer ရဲ့ email လိပ်စာဖြစ်တဲ့ bamis@viewernews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
စည်းဝါးရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
Smart View ကနေထုတ်လွှင့်တဲ့တန်လွင်စီစဉ်နေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ voabamisnews.com voabamisnews စာမျက်နှာမှာလေးထုတ်လွှင့်နေတဲ့ချင်းတဲ့ဒီပိုင်းနဲ့တိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာချက်ကိုနားတော်ငါတင်ပြပေးပါလိမ့်မယ
်ဂျာမနီနိုင်ငံမြို့နစ်မြို့မှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာညီလာခံကိုတက်ရောက်မိန့်ခွန်းပြောကြားတဲ့အမေရိကန်သုတမရမိုက်ပန့်စ်ကအီရန်နဲ့ဗင်နီဇွဲလားနိုင်ငံဖက်ကရပ်တည်နေကြတဲ့ဥရောပမဟာမိတ်နိုင်ငံတွေကိုစနေနေ့ကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့အဲ့ဒီအာဏာရှင်အစိုးရတွေပေါ်အမေရိကန်ပြည်အောင်စုကချမှတ်ထားတဲ့အရေးယူတန်းခါပိတ်ဆို့မှုတွေကိုဥရောပမဟာမိတ်နိုင်ငံတွေဖက်ကရှော့တွက်နေတာတွေရပ်ပစ်ဖို့လိုပြီးလို့သုတမရကပြောဆိုသွားတာပါ။တခါမြောက်တက်တလန်တိတ်စားချုပ်ဖွဲ့နေတို့ဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးမဟာမိတ်တွေရဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေအတွက်ငွေတွေပို့ပြီးတော့ထည့်ဝင်ဖို့လဲသုတမရမိုက်ပန့်စ်ကချက်ပြီးတော့အတောင်းဆိုသွားပါတယ်။ဗင်နီဇွဲလားသမ္မတမာဒူရိုကတားမြစ်ပိတ်ပင်နေတဲ့ကြားကပဲဗင်နီဇွဲလားပြည်သူတွေလိုအပ်နေတဲ့အရေးပေါ်အကူအညီတွေပေးအပ်နိုင်ဖို့ကူညီကယ်ဆယ်ရေးရိတ်ခါတွေတင်ဆောင်ထားတဲ့အမေရိကန်လေတပ်လေယာဉ်တွေဟာဗင်နီဇွဲလားနယ်စပ်နာကကိုလံဘီယာနိုင်ငံရဲ့မြို့တစ်မြို့ကိုဆိုက်ရောက်သွားပါပြီ။ C-17 အမျိုးအစားဘဝင်ကုန်တင်လေယာဉ်၃စီးထက်ကပထမတစ်စီးဟာအမေရိကန်ဖလော်ရီဒါလေတပ်အခြေစိတ်ခန်းကနေစနေနေ့မှာထွက်ခွာသွားပြီးတော့ကိုလံဘီယာနိုင်ငံကာကူတာမြို့ကိုဆိုက်ရောက်သွားတာပါ။ဒီမြို့ဟာအကူအညီပေးရေးပစ္စည်းတွေဖြန့်ဝေနိုင်မဲ့ဆုံရတစ်ခုဖြစ်ပါတယ်။ကူညီကယ်ဆယ်ရိတ်ခါတွေကတော့အမေရိကန်အစိုးရကသမရအဖြစ်အသိမှတ်ပြုထားတဲ့ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌဟွမ်ဂွိုက်ဒိုကိုထောက်ခံသူတွေကတစ်ဆင့်ဖြန့်ဝေသွားမယ်လို့ယူဆရပါတယ်။ရခိုင်ပြည်ပကဘောပထမဆင့်အနေနဲ့စုံစမ်းစစ်ဆေးမဲ့ပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ကိုလိုအပ်တဲ့အကူအညီတွေအပြည့်အဝပေးအပ်သွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတောက်ချာနေကကတိပေးပြောကြားခဲ့တယ်လို့ The Daily Star.net မှာဖော်ပြထားပါတယ်။ ICC အဖွဲ့လာမယ်လာမှာဘင်္ဂလားဒေ့ရှ်လက်အထက်ကိုလာရောက်ဖို့စီစဉ်ထားတယ်လို့နိုင်ငံခြားရေးဌာနအတွင်းဝန်ရှာဟူဒီဟာဘစ်ကပြောပါတယ်။ICC ရှေ့နေချုပ်ဖူတိုဘန်ဆူဒါနဲ့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာတို့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောဆိုခဲ့တာပါ
။သတင်းကြီးချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လို့မှုကတော့ကိုညံဝဲအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Canon Folder ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိ9.25မီတာ19.25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်နိုင်ပါစေရှင်။
This program has come to you from the Voice of America, Washington.